Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ5ရက်စနေနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာပါရှင်။ကျမအနန္ဒာချမ်းမှာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုနောက်ဆုံးချိန်နေသည့်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့သမ္မတလောင်းတွေအကြိမ်နဲ့မဲဆွယ်နေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကတိုက်ခိုက်မှုတွေလှုပ်လာနိုင်ခြင်းရှိမရှိတာဝန်ရှိသူတွေစုံစမ်းနေကြပါတယ်။အီရန်နိုင်ငံမိုးဆူမြို့တိုင်းတိုက်ပွဲအတွက်ထိုးစစ်တွေဆင်နွှဲနေတာနဲ့အမျှတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာနေပါတယ်။ဒီသတင်းတွေအပအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနဲ့ပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့မနဲ့နားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
The villagers reported serious human rights abuses during the security operations and also told delegates
ဒီကိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရ Stephanie Dujarric ပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်။ဒီဓာတ်အပြင်မြန်မာငြိမ်းချမ်းရေးဖြစ်စဉ်နဲ့ကျွမ်းကျင်သူတွေရဲ့ဆွေးနွေးပွဲအကြောင်းနဲ့ American Philippine နဲ့တရုတ်ဆက်ဆံရေးအကြောင်းတွေအပြင် American ပြည်ထောင်စုသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးနောက်ဆုံးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမနက်တာချန်နယ်ဒေါက်ခင်မြို့တဲတို့ကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲအတွက်အကြိမ်နဲ့မဲဆွယ်စည်းရုံးမှုတွေနောက်ဆုံးသတင်းပတ်ထဲရောက်လာချိန်မှာပဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့သမ္မတလောင်းတွေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာအဓိကရှင်ပြန်ရမယ့်ပြည်နယ်တွေမှာအပြန်အလှန်တွားရောက်စည်းရုံးခဲ့ကြပါတယ်။ဆန္ဒမဲပေးဖို့လားလာရှိသူတွေရဲ့သဘောထားကိုတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူရမှာအနည်းငယ်အသာစီးရနေတဲ့ Clinton ကတော့ Pennsylvania ပြည်နယ်မှာတောက်ကြနေကထောက်ခံသူတွေကိုမိန့်ခွန်းပြောကြတဲ့အချိန်ပြိုင်ဘက်ဖြစ်တဲ့ Trump ရဲ့တစ်ဖက်သားကိုစော်ကားတတ်တဲ့အကျင့်ဟာသမ္မတလောင်းအဖြစ်မဲဆွယ်ပွဲတွေမတိုင်ခင်ကတည်းကရှိနေခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ် Republican Party သမ္မတဖြစ်ခဲ့ဘူးတဲ့ Ronald Reagan ကို1988ခုနှစ်တုန်းကစော်စော်ကားကားပြောခဲ့ဘူးတဲ့အကြောင်း Clinton ကပြောဆိုတဲ့အချိန်မှာတော့ Pittsburgh မြို့ကမဲဆွယ်ပွဲမှာထောက်ခံသူတွေအားပေးခဲ့ကြပါတယ်ကလင်တန်ဟာတောက်ကြနေမှာပဲမီရှိဂန်နဲ့အိုဟိုင်းယိုပြည်နယ်တွေကိုစီယုံခီးဆက်ထွက်ခဲ့ပြီးတော့ဒီခီးစဉ်တွေမှာတော့နာမည်ကျော် hip hop အနုပညာရှင်ဂျေစီနဲ့သူစနီးတို့အပြင်ဂီတအကျော်မော်ဘီယွန်ဆေတို့လည်းပါဝင်ကြပါဗျ။ Trump ကတော့ရွေးကောက်ပွဲတွေမှာထောက်ခံမှုအပြောင်းလဲရှိတတ်တဲ့ပြည်နယ်တွေဖြစ်တဲ့ New Hampshire, Ohio နဲ့ Pennsylvania တို့ကိုတောက်ကြနေမှာစီယုံခီးထွက်ခဲ့ပါဗျ။တစ်ချိန်တည်းမှာပဲ New York Times နဲ့ CBS သတင်းဌာနကိုပူတွဲကောက်ယူခဲ့တဲ့လူလူသဘောထားစစ်တမ်းအသစ်တစ်ခုမှာတော့သဘောထားပေးသူတွေရဲ့80ရာခိုင်နှုန်းကသမ္မတလောင်းနှစ်ဦးအပေါ်မနှစ်မြို့တဲ့သဘောထားတွေပြသခဲ့ကြပါဗျ။
American သမ္မတရွေးကောက်ပွဲမှာတိုင်ခင် Al-Qaeda အကြမ်းဖက်အဖွဲ့ကတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်ဆိုတဲ့ချင်းချောက်မှုတွေရခဲ့တာမို့ဒါဟာဖြစ်နိုင်ခြင်းရှိမရှိ American ပြည်တော်စုနဲ့ပြည်내အရာရှိတွေကစစ်ဆင်နေကြပါတယ်ချင်းချောက်မှုတွေဟာခိုင်လုံမှုရှိမရှိသိရဖို့အတွက် FBI ထောက်လိုင်းအဖွဲ့ပူးတွဲအကြမ်းဖက်နှိမ်နင်းရေးတပ်ဖွဲ့နဲ့သူတို့ရဲ့ထောက်လိုင်းတပ်ဖွဲ့တွေပူးတွဲပြီးလှုပ်ဆောင်နေတယ်လို့ New York ကရဲတွေကတောက်ကြနေမှာပြောပါတယ်ရရှိတဲ့သတင်းတွေဟာတိကျမှုမရှိပေမဲ့နယူးယောက်မြို့တော်နဲ့ပတ်သက်တဲ့ထောက်လိုင်းရင်သတင်းမှန်သမျှကိုဂရုတစိုက်စစ်ဆင်းနေကြောင်းနယူးယောက်မြို့တော်ဝန်ဘယ်ဒီဘယ်စီယိုကပြောပါတယ်သတင်းတွေရနေရဒါရက်တော်ကြာနေပြီဖြစ်ပြီးဒီသတင်းနဲ့ပတ်သက်ပြီးခိုင်လုံမှုရှိမရှိစစ်ဆင်းနေစေဖြစ်တယ်လို့အခုထိတော့ဘာမှတည်တည်ချာချာမသိရသေးဘူးလို့လည်းပြောပါတယ်။မဲပေးမဲ့အရက်မတိုင်ခင်၄ရက်လိုမှထွက်ပေါ်လာတဲ့ဒီချိန်ချောက်မှုကြောင့်နယူးယောက်၊ဗာဂျီးနီးယားနဲ့တက်ဆက်စ်ပြည်နယ်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နိုင်ခြေရှိတာမို့ထောက်လွှင့်အရာရှိတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အမိမြေကာကွယ်ရေးဌာနအရာရှိကတော့ဒီဖြစ်လာနိုင်ခြေရှိတဲ့ချိန်ချောက်မှုနဲ့ပတ်သက်ပြီးသိရှိထားတယ်လို့ပြောပေမဲ့အတိအကျပြောဆိုဖို့တော့ညှင်းဆိုပါတယ်။
American ဥဆောင်တဲ့လေကြောင်းအကူနဲ့ IS စစ်သွေးကြွတွေရဲ့အမာခံတဲ့မြေတဲကိုဆက်လက်ထိုးစစ်ဆင်နေတာနဲ့အမျှမိုဆူမြို့အရှေ့ပိုင်းမှာစစ်သွေးကြွတွေနဲ့ IRA အထူးတပ်ဖွဲ့တွေကြားတောက်ကြနေကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ် IS စစ်သွေးကြွခေါင်းဆောင်တွေမြို့အရှေ့ပိုင်းကနေထွက်ပြေးသွားကြပြီးဆိုပြီးမကြသေးခင်သတင်းပတ်တွေကသတင်းတွေကြကြပြက်ပြက်ထွက်ပေါ်လာပြီးမဲ့မြို့စုံရဲကွက်တစ်ခုကိုအရှေ့ပိုင်းကနေချင်းကပ်လာတဲ့ IRA အထူးတပ်ဖွဲ့တွေဟာအပြင်းထန်ခုခံမှုတွေနဲ့ကြုံခဲ့ရပါတယ်။နာယီနဲ့ချီပြီးတော့အပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။မိုးဆူဒေသအရှေ့ပိုင်းကခရိုင်6ခုကိုတောက်ကြနေကပြန်သိမ်းယူခဲ့ကြောင်းအကြမ်းဖက်မှုတံပြန်နှိမ်နင်းရေးတပ်ဖွဲ့တွေကကြေညာချက်ထုတ်ပြန်ပြောဆိုပေမဲ့မျက်မြင် တွေ့ရှိသူတဦးကတော့ဒီလိုကျင်ညာပြီးတဲ့နောက်သူရှိနေတဲ့ခရိုင်မှာတိုက်ပွဲတွေဆက်ပြီးဖြစ်ခဲ့တယ်လို့ Writers သတင်းဌာနကိုပြောခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကနေအကာအကွယ်ရဖို့ IS တွေးကြွတွေဟာအရက်သားတွေကိုမိုးစုမြို့ရဲနဲ့မျိုးစုံဘက်တွေစီအတင်းအဓမ္မပို့ဆောင်နေတယ်လို့လည်းတောက်ကြနေကဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးကပြောဆိုခဲ့ပါတယ်
။ Jordan လေးကစကန်အခြေစိုက်စကန်မှာတောက်ကြနေက Jordan လုံးကျုံကြီးတက်တွေနဲ့ American စစ်တန်းလန်းပင်အရာရှိတွေကြားအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာ American စစ်တန်းလန်းဆရာ၃ဦးသေဆုံးသွားခဲ့တယ်လို့ American အရာရှိတွေကပြောပါတယ်။ American တပ်ကအရာရှိတူကနေရာမှာရင်ပွဲချင်းပြီးသေဆုံးခဲ့တယ်လို့နောက်တူ၂ဦးကတော့MM ကဆေးုံတင်းုံရောက်ပါသေဆုံးသွားတာဖြစ်ပါတယ်။ကားနဲ့ရောက်လာတဲ့တန်းလန်းဆရာတွေဟာ Jordan နိုင်ငံတောင်ပိုင်းကအယ်ဂျာ၄တပ်အခြေစိုက်စခန်းစစ်ဆေးချိန်မှာရပ်ဖို့ပြီးပြောတာကိုမရက်ခဲ့ဘူးလို့ Jordan စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Jordan အရာရှိတဦးလည်းတနက်နဲ့အပြန်လန်ပြစ်ခတ်မှုမှာဒဏ်ရာရရှိခဲ့ပါတယ်လို့ပြောပါတယ်။ American တန်းယုံကတော့ဒီလုံခြုံရေးဆိုင်ရာမတော်တဆမှုမှာ American တပ်သားတွေပါဝင်နေတာကိုသိရှိကြောင်းနဲ့သူတို့ဟာ Jordan အာဏာပိုင်တွေနဲ့ဆက်သွယ်လုပ်နေတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ဂျော်ဒန်နိုင်ငံဟာအင်ဒီဂျင်စီးရီးယားနဲ့အီရတ်က IS တွေးကြော်တွေတိုက်ခိုက်ရေးမှာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ဝင်ဖြစ်ပြီးသူ့ရဲ့အဓိကမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုစီကငွေကြေးထောက်ပံ့မှုရယူနေတာဖြစ်ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA ကနေသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်National Geographic Magazine ရဲ့မျက်နှာဖုံးမှာဖော်ပြခံခဲ့ရတဲ့နာမည်ကျော်မျက်လုံးစိမ်းနဲ့အာဖဂန်အမျိုးသမီးကိုနေရက်ပြန်ပို့ဖို့ပါကစ္စတန်တရားရုံးကအာဏာပိုင်တွေကိုညွှန်ကြားလိုက်ပါတယ်။ပါကစ္စတန်မတ်ပုံတင်ကိုမှတ်မှတ်မကန်ရယူခဲ့မှုအတွက်ရှာဘတ်ဂူလာကို2015ရဲ့တရားရုံးကချမှတ်ခဲ့တာဖြစ်ပါတယ်။အသက်46နှစ်အရွယ်အာဖဂန်အမျိုးသမီးကိုသူ့မိသားစုနဲ့ပါကစ္စတန်မှာတရားမဝင်နေထိုင်မှုနဲ့အထောက်အထားတူတွေကင်ဆောင်မှုဆွဲချက်တွေနဲ့ပက်ရှဝါမြို့သူ့နေအိမ်မှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကအာဏာပိုင်တွေဖမ်းဆီးခဲ့တာဖြစ်ပါတယ်။ပက်ရှဝါမှာရှိတဲ့အကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအထူးတရားရုံးကိုတောက်ကြနေကလာရောက်ပြီးအပြစ်ရှိကြောင်းဝန်ခံခဲ့တယ်လို့အကျိုးဆောင်ရှေ့နေမာလစ်မူဘာရှီယာနာဇာက VOA ကိုပြောပါတယ်။ဂူလာဟာအသက်ရောင်တဝါစီပိုးရှိနေပြီးပက်ရှဝါမြို့အနောက်မြောက်ဘက်ကစစ်ရုံမှာကုသမှုခံယူနေရတယ်လို့လည်းသူရှေ့နေကပြောပါတယ်။အသက်ရောင်တဝါစီပိုးရှိနေတဲ့ဂူလာရဲ့ကျန်းမာရေးအခြေအနေပြင်မောင်နှမငယ်တွေသမီး၃ယောက်နဲ့သား၁ယောက်လည်းရှိနေတာကြောင့်တရားရုံးကတိတ်ကိုတသက်ညညာစဉ်းစားခဲ့ပြီးသူ့ကို2015ရဲ့နဲ့အမေရိကန်ဒေါ်လာ1100နဲ့ညီမျှတဲ့ငွေဒဏ်ကိုသာချမှတ်ခဲ့တာဖြစ်တယ်လို့လည်းသူရှေ့နေကပြောဆိုခဲ့ပါတယ်
။အခုနှစ်စောပိုင်းကအကြမ်းဖက်တိုက်ခိုက်မှုတစ်ခုကိုထုတ်လွှင့်ခဲ့တဲ့အိန္ဒိယနိုင်ငံထိပ်တန်းရုပ်သံသတင်းလိုင်းတစ်ခုကိုပြစ်ဒဏ်အနေနဲ့တရားကြားထုတ်လွှင့်ခွင့်ပိတ်ဖို့အမိန့်ထုတ်လိုက်တဲ့အပေါ်မှာအိန္ဒိယနိုင်ငံကထင်ရှားတဲ့သတင်းတောက်တွေနဲ့အယ်ဒီတာတွေကအိန္ဒိယအစိုးရကိုဝေဖန်ပြောကြားလိုက်ပါတယ်။ဒီလိုတားမြစ်ပိတ်ပင်လိုက်တာဟာအကြမ်းဖက်တိုက်ခိုက်မှုသတင်းပေးပို့တာနဲ့ပတ်သက်ပြီးမီဒီယာထုတ်လွှင့်မှုတွေပေါ်မှာပထမဆုံးပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါဟာပြင်းထန်တဲ့ဆန်ဆာဖြတ်တောက်မှုဖြစ်တယ်လို့ Guide of India သတင်းဌာနကအယ်ဒီတာတွေကနေပြောကြားလိုက်တာပါ။ဒါအပြင်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာအခြေခံအခွင့်အရေးတွေကိုပယ်ဖြစ်တဲ့1985ခုနှစ်အရေးပေါ်အုပ်ချုပ်မှုအခြေအနေနဲ့ဆင်တူနေပါတယ်လို့ဆိုပါတယ်။ NDTV ရဲ့ Hindi ရုပ်သံလိုင်းကထုတ်လွှင့်ခဲ့တယ်လို့ဆိုတဲ့သတင်းဟာ viewer ရဲ့အလွန်ကိုတိမ်မွေ့နေတဲ့ပြီးဒီသတင်းကိုအကြမ်းဖက်သမားတွေယူသွားနိုင်တာကြောင့်အိန္ဒိယနိုင်ငံမြောက်ပိုင်းကပသန်ခော့လေးတဲ့အခြေစိုက်စခန်းကိုတိုက်ခိုက်တဲ့စစ်သွေးကြော်တွေကိုနှိမ်နင်းတဲ့စစ်ဆေးရေးအတွင်းမှာအမျိုးသားလုံခြုံရေးကိုထိခိုက်နိုင်ခြေရှိတယ်လို့အိန္ဒိယနိုင်ငံသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနကပြောပါတယ်။ဒီတိုက်ခိုက်မှုတွင်အိန္ဒိယစစ်သား9ဦးသေဆုံးပါတယ်။ဒီလေတဲ့အခြေစိုက်စခန်းဟာတိုက်လေယာဉ်တွေနဲ့တန်ကြပ်ကားကားတွေနဲ့နေရာတွေကိုဒီရုပ်သံတိုင်းမှာဖော်ပြခဲ့တယ်လို့ဆိုပါတယ်။ NDTV ကတော့ဒီဆွဆွဲချက်ကိုညှင်းဆို့လိုက်ပြီးဒီသတင်းကိုတခြားရုပ်သံတွေနဲ့သတင်းစာအလုံးမှာလည်းဖော်ပြပါတယ်လို့ဆိုပါတယ်။
ကတ်လိုလာသူနိုင်ငံရေးသမားတွေကိုဖမ်းဆီးပြီးအင်တာနက်အသုံးပြုမှုတွေကိုတူရကီကကန့်တတ်လိုက်တဲ့အပေါ်ကုလသမဂ္ဂပြင်သစ်ဂျာမနီဗြိတိန်ပါဝင်နိုင်ငံတကာကစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ပြီးတဲ့နောက်အခုအခါအမေရိကန်ပြည်ထောင်စုလည်းပါဝင်လာပါတယ်။ညာလုံးပေါင်းစီးနှင်းရှာဖွေမှုတွေအတွင်းတူရကီနိုင်ငံမှာတတိယအကြီးဆုံးဖြစ်တဲ့ပြည်သူ့ဒီမိုကရေစီပါတီ HDP ရဲ့လွှတ်တော်ကိုယ်စားလှယ်တရားစင်လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားကြရပါဖန်စီခံရသူတွေထဲမှာတော့ Kurdish လိုလားတဲ့ HDP ပါတီရဲ့ပူးတွဲခေါင်းဆောင်တွေဖြစ်ကြတဲ့ Silahattin Demirtaş နဲ့ Fijan Yurtseder တို့လည်းပါဝင်ပါတယ်ဒီကိစ္စအတွက် American ဒုနိုင်ငံခြားရေးဝန်ကြီး Anthony Blinken က တူရကီဒုနိုင်ငံသား၏ဝန်ကြီးကိုစိုးရိမ်တဲ့အကြောင်းပြောဆိုခဲ့သလိုတရားဥပဒေစိုးမိုးမှုကိုတူရကီလူလူကယုံကြည်အားကိုးမှုရှိအောင်ဆောင်ရွက်ဖို့တိုက်တွန်းကြောင်းကိုလည်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်
အမေရိကန်အာကာသစူးစမ်းရေးအဖွဲ့ NASA ကလွှတ်တင်ထားတဲ့ Curiosity အင်္ဂါဂြိုလ်ပေါ်သွားခြင်းကဂြိုလ်မြေနယ်ပြင်ပေါ်မှာထူးဆန်းတဲ့အရာတစ်ခုတွေ့ခဲ့တာမို့ဒီအရာကိုလေဆာရောင်ကြီးသုံးပြီးဖျက်ဆီးဖို့လုပ်ပါတယ်။လုံနေပြီးခေါင်းသီးအရွယ်ရှိတဲ့ဒီဝတ္ထုကိုအောက်တိုဘာလ29ရက်နေ့မှာပထမဆုံး NASA ကတွေ့ရှိခဲ့တာဖြစ်ပြီးဒဏ်ဟာကဘာမြေပေါ်မှာတွေ့နေတဲ့ဥက္ကာပြန်အမျိုးအစားနဲ့တူတဲ့တန်နဲ့နီကယ်တင်နဲ့လှုပ်ထားတာလို့ပြောပါတယ်။ဒီလိုဥက္ကာပြန်အပိုင်းစာတွေကိုအင်္ဂါဂြိုလ်ပေါ်မှာလည်းတွေ့ရလေရှိပေမဲ့ဒီတစ်ချိန်ဟာအင်္ဂါဂြိုလ်ပေါ်မှာရှိနေတဲ့Curiosity ရင်မှာတက်ထားတဲ့ Cam ဆက်နဲ့ခွဲခြားဆစ်ဆေးနိုင်ကြတာဖြစ်ပါတယ်။ပြင်သစ်နိုင်ငံတက္ကသိုလ်နဲ့ပြင်သစ်အမျိုးသားသိပ္ပံဌာနရဲ့သုတေသနဌာနကစီဆက်တာဝန်ခံတဦးကတော့ဒီအယောင်မဲမဲနဲ့ချုံးလွင်နေတဲ့အလုံးကိုသူတို့သိပ္ပံပညာရှင်တွေကိုဆွဲဆောင်နေတယ်လို့ပြောပါတယ်။ Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုမှနန္ဒာချန်နဲ့ဒေါခင်မြို့တဲတို့ကြီးညာပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြပေးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ဘူဒီတောင်မော်ရိုဒေသမှာမွတ်စလင်အမျိုးသမီးတွေကိုမတော်မတရားပြုကျင့်ကြောင်းတိုင်ကြားမှုတွေမရှိဘူးလို့ကုလသမဂ္ဂဦးဆောင်တဲ့လေလာရေးအဖွဲ့ကပြောကြားခဲ့ပေမဲ့မွတ်စလင်တွေအပေါ်မြန်မာစစ်တပ်ကအကြမ်းဖက်ကင်တွဲနေနေနေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ကတော့ဒီကိစ္စကိုပွင့်လင်းမြင့်သားစွာဆောင်ရွက်နေတယ်လို့ပြောပါတယ်အပြည့်အစုံကိုတော့ဒေါခင်မြွတ်သက်ကပြောပြပေးမှာပါရှင
်ရခိုင်ပြည်နယ်မောင်တော်ဒေသမှာပြီးခဲ့တဲ့လတည်းရဲတပ်ဖွဲ့ဝင်တွေတေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုခံရတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနေမင်းရှင်းလင်းရေးလုပ်ရမှာဒေသခံမွတ်စလင်တွေအပေါ်မှာအကြမ်းဖက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးလုံလောက်တဲ့အထောက်အထားမရှိကြောင်းဂျပန်နိုင်ငံကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့တယ်လို့ဒီကိစ္စအတွက်တရားဥပဒေနဲ့အညီစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမြန်မာအစိုးရအနေနဲ့ဘာမှဖုံးကွယ်ဖို့ကြိုးစားတာမရှိဘူးလို့ပြောကြားခဲ့ပါတယ
် And we have not tried to hide any of this all the facts are available on our information services
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဘာမှဖုံးကွယ်ဖို့မကြိုးစားပါဘူးကျမတို့ပြည်ချာရေးဌာနမှာအချက်လက်တွေအားလုံးရှိပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဇင်းမြစ်ကိုချေချေမြစ်မြစ်သိရအောင်ကျမတို့ကြိုးစားနေပါတယ်ဒါပေမဲ့ဘသူတွေအပြစ်ရှိတယ်လို့တက်တယ်မပြနိုင်ခင်မှာတော့အားလုံးဟာအပြစ်မဲ့တဲ့သူတွေလို့သဘောထားပြီးတရားဥပဒေအတိုင်းလိုက်နာဆောင်ရွက်သွားမှာဖြစ်ပါတယ
်။အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ဒေသကိုနိုဝင်ဘာလ2ရက်နဲ့3ရက်နေ့တွေမှာအဖွဲ့ဝင်10ဦးပါတဲ့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကကိုယ်စီလှယ်တွေပါတဲ့အဖွဲ့တွားရောက်ခဲ့ကြတာပါ။ဒီထဲမှာကုလသမဂ္ဂဌာနကိုယ်စီလှယ်ရီနာတာလော့ဒီဆယ်လင်ကတွားရောက်ခဲ့တာဖြစ်ပြီးတွေ့ရှိချက်ကိုကုလသမဂ္ဂအတွင်းမှူးချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကကုလသမဂ္ဂယုံချုပ်ရဲ့တောက်ချာနေတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ The delegation met with state and township officials, community leaders and local villagers.Community representatives raised their concern over
ကိုယ်စားလှယ်ဖွဲ့အားပြည်နယ်နဲ့မြို့နယ်တာဝန်ရှိသူတွေဒေသအတွင်းကျွေးရနဲ့လူမှုအတိုင်းဝိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ဒေသတွင်းမှာဆန္ဒရေးခါမလုံလောက်တာနေရေးတိုင်ရေးနဲ့ဂျမကြီးဆိုင်ရာအတွက်စိုးရိမ်မှုပါနဲ့အကြောင်းဒေသဆိုင်ရာကိုယ်စားလှယ်တွေကပြောကြားကြပါတယ်။ရွာသားတွေကလည်းနေမည်ရှင်းလင်းရေးလုပ်ရမှာအကြီးအကျယ်လူခွင့်ချိုးဖောက်မှုတွေရှိတဲ့အကြောင်းနဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့အချက်သားတွေကိုပြစ်မှတ်ထားတာမျိုးမလုပ်စေချင်တဲ့အကြောင်းတွားရောက်ကြည့်ရှုခဲ့တဲ့ကိုယ်စားလှယ်တွေကိုပြောကြားခဲ့ပါတယ်။တချို့ရွာတွေမှာနေရင်တော်များများမီးလောင်ထားတာကိုကိုယ်စလဲတွေတွေ့ရှိခဲ့ပါတယ်
။ဒါအပြင်မောင်တော်ဒေတာကရေစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေအတွက်ကုလသမဂ္ဂဌာနကိုယ်စလဲမစ်ရီနာတာကပြင်းပြင်းထန်ထန်ရှုံချကြောင်းလည်းပြောပါတယ်။အခုလိုရေစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုရှာဖွေဖော်ထုတ်ဖို့တိုက်တွန်းလိုက်တယ်လို့လုံခြုံရေးတာဝန်ယူထားသူတွေအနေနဲ့တရားဥပဒေနဲ့အညီလှုပ်ဆောင်ဖို့လည်းတောင်းဆိုခဲ့တာပါ။မြန်မာနိုင်ငံချင်းဆိုင်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေရဲ့တန်တမာတွေဟာအကြမ်းဖက်ခံရတဲ့ဒေတာတွေကိုတွားခဲ့ပြီးတဲ့နောက်စစ်တွေလေးစိတ်မှာရောရန်ကုန်မှာပါသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။တောက်ကြံတဲ့သတင်းစာရှင်းလင်းပွဲအပြီးမှာဌာနကိုယ်စားလှယ် Miss Renata ကလုံခြုံရေးတာဝန်ခံတွေဘက်ကလူခွင့်ရချိုးဖောက်မှုရှိတယ်ဆိုရယ်ဆွဆွဲမှုတွေအတွက်တိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ပြောကြားလိုက်ပါတယ
်။ We urge the government to consider given the large number of allegations of human rights violations we urge the government
လူခွင့်ရချိုးဖောက်မှုတွေအများပြားရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးလွတ်လပ်ပြီးယုံကြည်ရတဲ့စုံစမ်းရေးကော်မတီတရဖွဲ့ပြီးစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။ဒီကော်မရှင်ကနေဆွဆွဲမှုတွေကိုလေ့လာပြီးအမှန်တရားကိုဖော်ထုတ်နိုင်မှာပါ
။လုံခြုံရေးတပ်သားတွေရဲ့အဓမ္မပြုကျင်တာခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးမေးမြန်းချက်အမှာတော့ ကိုယ်စလဲဖွဲ့အခီးစဉ်အတွင်းအခုလိုအထမပြုကျင်ခံရတယ်ဆိုပြီးတိုင်ကြားတာမျိုးမကြုံခဲ့ရကြောင်းဌာနေကိုယ်စလဲကပြောကြားခဲ့တာပါဒီခီးစဉ်အတွင်းတွားရောက်ခဲ့တဲ့ဂျေးရွာရင်းဟာတမ္မကြီးတွေတောင်းဆိုတင်ပြခဲ့တဲ့ဂျေးရွာတွေဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ္မကြီးကပြောပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပတမ္မကြီးရိုလန်ကိုပီယာကတော့သူတို့တွားရောက်ကြည့်ရှုခဲ့တဲ့ဒေတာရင်းမှာလူနေမှုအခြေအနေတွေဟာတက်ကိုဆိုးဝါးနေတာတွေ့ရတာမို့လူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးဖို့လိုနေတယ်လို့ပြောပါတယ
် What is very clear is that there is a lot of suffering on the ground people have been fleeing their homes some homes were burned
အဲ့ဒီဒေတာရဲ့အခြေအနေတွေတိတ်ကိုဆိုးဝါးနေတယ်ဆိုတာတကယ်ကိုသိတာပါတယ်လူတွေကိုယ်အိမ်မှာကိုမနေနိုင်ပဲရှောင်ပြေးနေရတယ်လို့တချို့အိမ်တွေဆိုမီးလောင်ထားတာပါဒီကဒေတာကအားလုံးလူမှုအတိုင်းဝိုင်းအားလုံးအတွက်လူအခွင့်အရေးကိုအကာအကွယ်ပေးဖို့ပွင့်လင်းမြင်သာမှုရှိကြဖို့ EU ကတောင်းဆိုပါတယ်ဒီဒေတာတွင်နေထိုင်သူအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးခွင့်ရဖို့ကိုလည်းတောင်းဆိုပါတယ်
ဒါပြင်ဒီဒေတာရဲ့အခြေအနေကိုပေါ့ပေါ့ဆဆတွက်လို့မရကြောင်းနဲ့ဒီဒေတာရဲ့ပြဿနာအတွက်ရေရှည်ဖြေရှားဖို့လည်းတိုက်တွန်းခဲ့ပါတယ
်။ဒေါက်ကင်မြတ်သက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့မြမငင်းချင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကျွမ်းကျင်သူတွေရဲ့ဆွေးနွေးပွဲအကြောင်းကိုတင်ပြပေးပါမယ်။မြမငင်းချင်းရေးဖြစ်စဉ်မှာဘာတွေပြုပြင်တင်တယ်လဲဆိုတာတွေနဲ့ပတ်သက်တဲ့ကျွမ်းကျင်သူတွေရဲ့ဆွေးနွေးပွဲကိုမနေ့တောက်ကြနေ့ကဝါရှင်တန် DC မှာရှိတဲ့ American ငင်းချင်းရေး Institute ရုံးမှာကျင်းပခဲ့ပါတယ်။ငင်းငင်းရင်မှာအဓိကကြတဲ့သဘောထားကိုထောက်ပြဆွေးနွေးခဲ့တယ်လို့နိုင်ငံတိဆောက်ရင်မှာ NLD အစိုးရနဲ့တက်မတော်ကြားပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုနိုင်ငံတကာအနေနဲ့နားလည်ပေးဖို့ American ဆိုင်ရာမြန်မာတန်အမတ်ကြီးကလည်းတုတ်ပြန်ပြောဆိုသွားပါတယ်။ကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့မိုက်အင်ဂျင်နိုင်ကအသေးစိတ်ကိုဆက်ပြီးတင်ပြမှာပါရှင်
။ငင်းငင်းရင်ပေါ်ဆောင်ရမှာမြန်မာနိုင်ငံတွေ့ကြုံနေရတဲ့အခက်အခဲများဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးကျွမ်းကျင်သူတွေကဆွေးနွေးခဲ့ကြတာပါ2010ပြည်နှစ်ကနေလက်ရှိအချိန်ထိကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ VJ နမ်ဘီယာကမြန်မာငင်းချင်ရေးဖော်ဆောင်မှုမှာသူကိုယ်တိုင်ပါဝင်နေတဲ့အတွေ့အကြုံကိုအခြေခံပြီးဥဆောင်ဆွေးနွေးသွားပါတယ်။ဒေါအောင်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရအနေနဲ့အရင်သမရဦးသိန်းစိန်တို့ကလိုတစ်ဖက်သက်အပြစ်ခတ်ရစဲရေးကြီးညာဖို့အလားအလာရှိမရှိဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Mr. နမ်ဘီယာကိုမေးခဲ့ပါတယ်။ဒီမေကွန်ပေါ်မှာမစ္စတာနမ်ဘီယာရဲ့တုံ့ပြန်ချက်ကတော
့ I'm a little hesitant to comment on it mainly because the previous government was essentially army
ဒါဟုတ်ဝိပန်းရမှာကျွန်တော်နည်းနည်းတွတ်ဆုံမိပါတယ်တကယ်တော့အရင်ဆိုးရစစ်တဲ့ဆိုးရပါသမ္မတဟာလေစစ်တဲ့မှာအစဉ်လာရှိခဲ့ပါတယ်ကာကွယ်ဦးစီးချုပ်ဒီပင်လင်သူ့တဲ့ဂျူနီယာကြပါတယ်အခုကမှတော့ရသားဆိုးရနဲ့စစ်တဲ့ဖြစ်နေတဲ့အတွက်အခြေအနေကလုံးဝကွာခြားပါတယ်ရသားဆိုးရွားကစစ်တဲ့အာဏာကိုယောနေစီလိုတဲ့ကိစ္စမှာပြဿနာရှိနေတာတွေ့ရပါလိမ့်မယ်။ဦးထင်းကျော်နဲ့တော်စုတို့ကတစ်ဖက်စစ်တပ်ကတစ်ဖက်ဟိုတုန်းကလိုဆက်ဆံရေးမျိုးအခုမဖြစ်ထွန်းသေးပါဘူး။တဖြည်းဖြည်းတော့စတင်လာနေပြီလို့ထင်ပါတယ်။လက်ရှိကချင်ချင်းတင်းနဲ့ပတ်သက်ပြီးတစ်ဖက်သက်အပြစ်ခတ်ရစဲရေးကြီးညာဖို့ဆိုတာကတော့လုံးဝလက်တွေ့မကျဘူးလို့ထင်ပါတယ်။စစ်တပ်ကလက်ခံမှာမဟုတ်ပါဘူး။လက်ရှိဆိုးရွားရဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်စွမ်းအပေါ်စစ်တပ်ကစိတ်ချယုံကြည်မှုမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်။တကယ်တော့အပြစ်ခတ်ရစဲရေးကိုကာဝေးဦးသီးချုပ်ကညင်ညာရမှာပါသမ္မတမိတ်တော်မလိုပါဘူးဒီလိုညင်ညာခဲ့ရင်သူ့ရဲ့ဂုံသိက္ခာတက်လာပြီးတော့ရသားဆိုးရတဲ့ဆက်ဆံရေးလဲပုံမှန်ကောင်းမွန်လာမှာဖြစ်ပါလေဒါဟုကာချုပ်သဘောပေါက်အောင်ကုလသမဂ္ဂနဲ့တကွာကျွန်တော်တို့အားလုံးကြိုးပမ်းရမှာဖြစ်ပါလေ
ဒါအပြင်မြမညင်ညာရေးဖြစ်စဉ်မှာ NLD အစိုးရကအချိန်သတ်မှတ်ပြီးတက်ဆိုင်သူအားလုံးကိုတွန်းအားပေးတဲ့နည်းလမ်းမှာအလျှော့အတင်းရှိဖို့တော့လိုအပ်ကြောင်းမစ္စတာနမ်ဘီယာကပြောသွားပါတယ်နောက်ထပ်အဓိကဆွေးနွေးသူတဦးဖြစ်တဲ့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Vanessa Johnson ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ချပြခဲ့တဲ့ငင်းငယ်ရေးလမ်းပြမြေပုံခုနှစ်ချက်ဟာအပြုသဘောဆောင်ပေမဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့သဘောတူညီမှုမရသေးဘဲတစ်ဖက်သက်ကြီးညာတဲ့အနေအထားမှာရှိနေပြီးအဓိကဆွေးနွေးဖို့လိုအပ်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရဲ့ပါဝင်မှုမရှိဘူးဆိုတဲ့အချက်ကိုအခုလိုထောက်ပြသွားပါတယ
် In this one is that there is no mention of security sector reformor demobilization in this
အဓိကလုံခြုံရေးနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲမှုကိုဖော်ပြထားခြင်းမရှိပါဘူးဒီလိုထပ်သွင်းဖော်ပြခြင်းမရှိတာဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ကျွန်မထင်ပါတယ်ဘာကြောင့်မထက်တာလဲဆိုတာကိုကျမတို့မသိပါဘူးအတော်များများကဒါကိုသိချင်နေကြပါတယ်ဒီမိခွန်းကအခြေခံကြတဲ့မိခွန်းဖြစ်ပြီးဆွေးနွေးဖို့လိုအပ်ပါတယ
်မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ကြာမြင့်နေတဲ့ပြည်တွင်းစစ်ရစဲပြီးငင်းငယ်ရရဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်မှုတွေကိုမြန်မာပြည်သူတွေသာမကနိုင်ငံတကာကပါစောင့်ကြည့်နေတဲ့အတွက် NLD အစိုးရကဘလို့ဆောင်ရွက်နေတယ်လဲဆိုတာနိုင်ငံတကာသိအောင်ပြောပြဖို့အရေးကြီးဆုံးဆွေးနွေးပွဲကိုတက်ရောက်လာတဲ့ American ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကပြောပါတယ် ဒါအပြင်အရက်သားဆိုးရအနေနဲ့တက်မတော်နဲ့ပူပေါင်းဆောင်ရွက်နေရတဲ့အခြေအနေကိုနိုင်ငံတကာကနားလည်ဖို့လိုအပ်ကြောင်းတန်မတ်ကြီးကအခုလိုပြောပါတယ
်တက်မတော်ပါဆိုလို့ရှိရင်လွတ်လပ်ရေးရတဲ့ချိန်ကစပြီးတော့ကျွန်တော်တို့နိုင်ငံမှာအင်မတန်ဟိုအရေးကြီးတဲ့ကျွန်တော်တို့ရဲ့အင်အားအဖွဲ့စီတစ်ခုဖြစ်ပါတယ်ကျွန်တော်တို့အခုလက်ရှိတာဝန်ယူရတဲ့အစိုးရဆိုလို့ရှိရင်လည်းတက်မတော်နဲ့နိုင်ငံတော်တိဆောက်ရေးမှာပူပေါင်းဆောင်ရွက်နေတဲ့ရှိပါတယ်ဒီလိုမျိုးပူပေါင်းဆောင်ရွက်နေတဲ့ဟာကိုနိုင်ငံတကာကလည်းနားလည်ပေးဖို့နိုင်ငံတော်တက်မတော်ရဲ့အပိုင်းဒီငင်းကြိုင်းဖြစ်စင်မှာပါဝင်နေတဲ့အခန့်ကဏ္ဍကိုလည်းအားပေးဖို့ကျွန်တော်တို့အနေနဲ့တိုက်တွန်းပြောကြားခဲ့ခြင်းဖြစ်ပါတယ်
USIP မှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုမြန်မာနိုင်ငံဆိုင်ရာ American တန်မတ်ကြီးဟောင်းလည်းဖြင့်လက်ရှိ USIP ရဲ့အကြီးအကဲတဦးလည်းဖြစ်တဲ့ Derek Mitchell ကအခမ်းအနားမှုဖြင့်ဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့တာဝန်ခံတဦးဖြစ်သူ David Mathiasen ကလည်းမြန်မာနိုင်ငံကနေ Internet Skype ကတဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်ရှင်။
မြမဒီမှာအထွေထွေကုန်စည်လုံးတွေအဆမတန်တက်နေတာဟာရောင်းလူအားနဲ့ဝယ်လူအားမမျှတာလားကြောင့်လားငွေကြေးဖောင်းပွားမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်နှုန်းကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-322-5554 ကိုဖြစ်စေချိုတင်ကြောင်းကြားထားနိုင်ကြပါရှင
်စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုဆက်ပါမယ်ဖိလစ်ပိုင်နိုင်ငံကအမေရိကန်ပြည်ထောင်စုနဲ့လူသိရှင်ကြားခက်ခခွာလှုပ်လာတာတွေမလေးရှားဝန်ကြီးချုပ်နန်ဂျစ်ရာဇာရဲ့နိုင်ငံတော်ခီးစဉ်ဖြစ်တရုတ်ကိုတွားခဲ့တာတွေနဲ့အတူတရုတ်နိုင်ငံဟာသတင်းပတ်အနည်းငယ်အတွင်းမှာပဲအရှိတောင်အာရှမှာအရေးကြီးတဲ့တန်တမန်ရေးအောင်မြင်မှုတချို့ရရှိခဲ့တာကိုတွေ့ကြရပါတယ်။အကဲခတ်တချို့ကတော့ဒါဟာအမေရိကန်နဲ့ခွာပြီးတရုတ်နိုင်ငံနဲ့နှီးဆက်ဖို့ကြိုးပမ်းတာတဲ့ဒီလက္ခဏာတရားအဖြစ်မြင်ကြပေမဲ့တချို့ကတော့နိုင်ငံငယ်လေးတွေဟာသူတို့အန်ဒီရဲ့ကိုကာတဲ့အနေနဲ့အာနာချိန်ခွင်ရှာညီမဲ့လောက်ရအဖြစ်မြင်နေကြတဲ့အကြောင်း VOA သတင်းတောက် Bill I ကဘီဂျင်းမြို့ကနေသတင်းပေးပို့ထားပါဗျ။အပြည့်အစုံကိုတော့မနန္ဒာချင်းကတင်ဆက်ထားပါတယ်ရှင်
။တရုတ်နိုင်ငံဘီဂျင်းမြို့တော်ကိုပြီးခဲ့တဲ့လတည်းသွားရောက်စင်မှာဖိလစ်ပိုင်သမ္မတရိုရီဂိုဒူတာတေကအမေရိကန်ပြည်ထောင်စုနဲ့လမ်းခွဲကြောင်းကြေညာခဲ့ပြီးနှစ်ဖက်ဆက်ဆံရေးဟာလည်းပိုဆိုးလာနေပါဗျ။ဒါဟာဖိလစ်ပိုင်တနိုင်ငံနဲ့တော့မဟုတ်ပါဘူး။ဒီသတင်းပတ်ထဲမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ပြေတရုတ်နိုင်ငံခီးစင်မှာလည်းဒေါ်လာ34ဘီလီယံကျော်တန်ဖိုးရှိတဲ့ယင်းနှိမ့်မြုပ်နှံမှုသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့တယ်လို့တရုတ်နိုင်ငံစီကနေရေတပ်သင်းပေါ်၄စင်းအဝယ်ယူဖို့ကိုလည်းသဘောတူခဲ့တာပါဒေတာရင်းနဲ့ကဘာတဝမ်းမှာတရုတ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လေမလေးရှားဝန်ကြီးချုပ်နာချစ်ကချီကျူးပြောဆိုခဲ့ပါတယ်နိုင်ငံကြီးတွေအနေနဲ့နိုင်ငံငယ်လေးတွေကိုမျှတစွာဆက်ဆံတင်ကြောင်းလေဝန်ကြီးချုပ်နာချစ်ကဗုဒ္ဓဟူးနေ့မှာထုတ်ဝေတဲ့ China Daily သတင်းစာရဲ့သဘောထားအမြင်ဆောင်းပါးမှာရေးသားခဲ့ပါတယ်မဟာမိတ်ဆက်ဆံရေးအပြောင်းအလဲတွေဟာတရုတ်နဲ့အမေရိကန်တို့အတွက်အရှုံးနိုင်ဆိုတာတဲ့ဒေတာရင်းနိုင်ငံတွေရဲ့ပြည်ရင်းနိုင်ငံရေးနဲ့မတူညီတဲ့အကျိုးစီးပွားတွေကနေပေါ်ထွက်လာတဲ့အာရှတိုက်ကအာဏာချိန်ခွင်ရှာအသစ်တစ်ခုလို့လည်းအကဲခတ်တွေကမြင်ကြပါဗျ။မလေးရှားနိုင်ငံမှာဝန်ကြီးချုပ်အဖြစ်မဟာတီယာမိုဟာမက်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့အချိန်ကစလို့အာရှမှာဖိလစ်ပိုင်သမ္မတဒူတာတေးလို့ပွန့်ပွန့်လင်းလင်းပြောရတဲ့သူတယောက်မှမတွေ့ဘူးလို့လည်းဟောင်ကောင်တက္ကသိုလ်ရဲ့အရှိတောင်အာရှသုတေသနဌာနညွှန်ကြားရေးမှူးမတ်တုံဆမ်ကပြောပါတယ
် Duterte wants to be left alone and he feels like the close ties with the west hinder him
ဒူတာဒီကတီးခြားရည်လိုပြီးတော့နောက်ဆုနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေကြောင့်သူ့အတွက်ဟန်တာဖြစ်စေတယ်လို့ခံစားပြီးဒါတွေကိုထိန်းညှိနေအောင်အခုလိုစူးစူးပူပူလုပ်ရင်ရမယ်လို့သူကယူဆထားပုံရပါတယ်အခုဆိုရင်ဖိလစ်ပိုင်နိုင်ငံကြားရေးမှူးဝါဒအပြောင်းလဲဖြစ်ဖို့လမ်းပွင့်နေပါပြီ
။ဘေကျင်းမြို့တော်ခြေဆိုင်အကဲခတ်တအုပ်ဖြစ်တဲ့ Francisco Sisi ကတော့ဗကတိအခြေအနေမှာဒေတာရင်းကနိုင်ငံတိုင်းဟာပုံစံမျိုးစုံနဲ့နိုင်ငံရေးကစားနေကြတာလို့ယူဆပါတယ
်။ The Chinese are not naive enough to believe that actually Duterte he is really
ဖိလစ်ပိုင်ကအမေရိကန်နဲ့တကယ်ပဲလမ်းခွဲတယ်ဆိုတာကိုတရုတ်ကယုံကြည်ရလောက်အောင်တော့မအပ်ပါဘူး။အမေရိကန်သမ္မတအစ်စ်ဘသူဖြစ်လာမလဲဆိုတာစောင့်ကြည့်ပြီးအချိန်ဆွဲနေတာလို့ပဲကျွန်တော်ထင်ပါတယ်
တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကြောင့်ဖိလစ်ပိုင်နိုင်ငံအနေနဲ့အမေရိကန်နဲ့ညှိနှိုင်းရတဲ့ကိစ္စမှာပိုပြီးအားကောင်းလာနိုင်တယ်လို့တခြားနိုင်ငံတွေနဲ့လည်းဆက်ဆံရေးခိုင်မာလာနိုင်တယ်လို့သူကသုံးသပ်ပါတယ်။ရှေ့လာမယ့်နှစ်20အတွင်းဒေတာရင်းဩဇာလွှမ်းမိုးမှုတွေဟာတိတိတတ်တာပြောင်းလဲလာရမှာအိန္ဒိယရဲ့အခန်းကဏ္ဍကြီးထွားလာနိုင်ပြီးမြန်မာနိုင်ငံဟာဆိုရင်လည်းအနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုကိုလိုချင်တဲ့အခါမှာလွတ်လပ်အောင်လှုံ့ဆော်တာတွေရှိပေမဲ့အခုခါတရုတ်ဘက်ကပြန်ရင်းလာတာဒါမှမဟုတ်နှစ်ဖက်စလုံးနဲ့ပပနဲ့နဲ့ဆက်ဆံမှုကြိုးပမ်းလာနေတယ်လို့အကဲခတ်တချို့ကမြင်တာမျိုးလည်းရှိပါတယ်။အမေရိကန်နဲ့ဆက်ဆံရေးမှာအားနည်းလာတယ်လို့မြင်နေကြတဲ့ထိုင်းနိုင်ငံဟာဆိုရင်လည်းတရုတ်နဲ့ပို့ပြီးနီးနီးကပ်ကပ်ဆက်ဆံလာနေတယ်လို့ဟောင်ကောင်တက္ကသိုလ်ကအရှိတောင်အာရှရေးရာကျွမ်းကျင်သူမတ်တုံဆမ်ကပြောပါတယ်
။ China has been vital for the military junta there in terms of its economic situation becauseTourism and investment.
တရုတ်နိုင်ငံခီးသွွားလုပ်ငန်းနဲ့ရင်းနှီးမြှုပ်နှံမှုဟာတကယ်ကိုရေးကြည့်တာကြောင့်ထိုင်းနိုင်ငံစီဆိုးရအတွက်စီးပွားရေးအရာတရုတ်ကမရှိမဖြစ်ရေးပါပါတယ်။ထိုင်းနိုင်ငံကတခြားနိုင်ငံတွေနဲ့မတူတဲ့အချက်တခုကလည်းတောင်တရုတ်ပင်လယ်ကိစ္စမှာဘာအကျိုးစီးပွားမှာမရှိတာပဲဖြစ်ပါတယ
်။မလေးရှားနိုင်ငံကတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေအဓိကပြစ်မှတ်ထားရနိုင်ငံတစ်ခုဖြစ်ခဲ့တာတော့ကြာပါပြီ။မလေးရှားဝန်ကြီးချုပ်နဲ့ပတ်သက်နေတယ်လို့ဆိုတဲ့ငွေကြေးခွာခြားမှုအရှုပ်တော်ပုံအတွက်အမေရိကန်တရားရေးဌာနကတရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတဲ့အချိန်မှာတရုတ်နိုင်ငံရဲ့ပံ့ပိုးမှုတွေပိုရလာတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်နာဂျစ်ကတော့သူ့အနေနဲ့အမှားမလုပ်ကြောင်းညှင်းဆိုထားတာပါ။တရုတ်စီရရေးတဲ့သင်္ဘော၄စင်းဝယ်ယူဖို့မလေးရှားရဲ့သဘောတူညီချက်ဟာထူးခြားတဲ့အပြောင်းလဲတစ်ခုအဖြစ်အကဲခတ်တချို့ကမြင်ပေမဲ့တချို့ကတော့အနောက်နိုင်ငံတွေထက်ဈေးသက်သာတဲ့စစ်သင်္ဘောတွေကိုဝယ်ယူမဲ့အစီအစဉ်ဟာကြိုးကြောင်းစီလျော်မှုရှိတယ်လို့လည်းယူဆနေကြတာဖြစ်ပါတယ်ရှင်။
မန္တလေးချန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းနောက်ဆုံးအခြေအနေတွေကိုတင်ပြပေးပါမယ်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲကျန်တော့တဲ့အချိန်အဓိကအဆုံးဖြတ်ပေးရမယ့်ပြည်နယ်တွေမှာဒီမိုကရက်တစ်ပါတီရော Republican Party ရောနှစ်ဖက်စလုံးကကိုယ်စားလှယ်တွေအပြင်းအထန်မဲဆွယ်စည်းရုံးနေပြီးစီးပွားရေးကိစ္စတွေကိုအဓိကပြောဆိုနေကြပါတယ်တောက်ကြနဲ့မဲဆွယ်ပွဲအကြောင်းမရိုင်းမာဒါယာလိုရဲ့သတင်းပေးပို့ချက်ကိုဦးသိန်းထိုက်ဦးကပြောပြပါမယ်ရှင်
This election is just too important. I couldn't sit on the sidelines and
just ဒီရွေးကောက်ပွဲကသိက္ခာရေးကြီးပါတယ်ဘေးမှာထိုင်ပြီးငြိမ်းနေလို့မရပါဘူးဆိုပြီးနာမည်ကျော်အနုပညာသမားတယောက်ဖြစ်တဲ့ Farrell Williams ကပြောသွားခဲ့တာပါသူ့လိုပဲရွေးကောက်ပွဲသိက္ခာရေးကြီးပါတယ်လို့ပြောနေသူက Democratic Party သမ္မတလောင်း Hillary Clinton အတွက်မဲဆွယ်ပေးနေတဲ့အရင်ကရှင်မြိုင်ဘက်တူဖြစ်ခဲ့သူအထက်လွှတ်တော်အမတ် Bernie Sanders ပါ
And this campaign is not a personality
ဒီရွေးကောက်ပွဲဟာလူနှစ်ယောက်ရဲ့ကိုယ်ကြီးကိုယ်သွေးကိုပဲဖန်ရှင်တဲ့ရွေးချယ်တဲ့ပွဲမဟုတ်ပါဘူး။ဒါဟာအထက်တန်းကျောင်းသားခေါင်းဆောင်ရွေးပွဲမဟုတ်ပါဘူး။တကဘာလုံးမှာဩဇာအကြီးဆုံးခေါင်းဆောင်ကိုရွေးချယ်နေကြပါ
။ Democratic Party သမ္မတလောင်း Hillary Clinton ကတော့သူ့ရဲ့စီးပွားရေးဆန်ရမြောင်းမန်းချက်တွေဟာထိပ်ပိုင်းချမ်းသာသူတွေအတွက်တသက်မဟုတ်ပါဘူးဆိုပြီးရှင်းလင်းပြောဆိုနေပါတယ
်။ I believe in growth.From the middle out and the bottom up.
အောက်ခြေပြည်သူတွေကနေအလဲအလက်တန်းပြည်သူတွေအထိစစ်ပွားရေးအားကောင်းလာမယ်ဆိုတာကျမယုံကြည်ပါတယ်
။ Republican သမ္မတလောင်း Donald Trump ကတော့တောက်ကြနေ New Hampshire ပြည်နယ် Atkinson County မှာမဲဆွယ်စည်းရုံးနေခဲ့တာပါ။
A Trump administration will stop the jobs from leaving America, believe me.
Donald Trump ဦးဆောင်မဲ့အစိုးရဟာအလုပ်ကိုင်တွေအမေရိကန်ပြည်ထောင်စုရဲ့အပြင်ဘက်ကိုထွက်သွားတာမျိုးကိုအဆုံးသတ်အောင်လှုပ်ဆောင်ပါပါ။အခု New Hampshire ပြည်နယ်ကနေအလုပ်ကိုင်တွေအပြင်ကိုရောက်သွားတာမျိုးကျွန်တော်တို့အပြစ်မခံနိုင်ပါဘူး
။ Republican Party မှာပါတီဝင်တိုင်းက Donald Trump ကိုထောက်ခံကြတာတော့မဟုတ်ပါဘူး။ Hillary Clinton နဲ့မဲဆွယ်စည်းရုံးပေးနေတဲ့ Jennifer Lim ဆိုရင် Republican Party ဝင်တစ်ယောက်ပါ
။ When Our Republican leaders started to endorse Trump in May.
တကယ် Republican ကောင်းဆောင်နေဒီကနေ့မေလ Trump ကိုထောက်ခံလိုက်တဲ့အချိန်ကျွန်မတိတ်ကိုအံ့ဩခဲ့မိပါတယ်။ကျွန်မပါတီကကျွန်မကိုစွန့်ခွာသွားပြီလို့ခံစားလိုက်ရတယ်။အကြီးအကျယ်စိတ်ပျက်မိခဲ့တာပါ။ဒါကြောင့်လဲတခုခုလုပ်ရတော့မယ်လို့ကျွန်မသိလိုက်ပါတယ်
။ Hillary Clinton ကရွေးကောက်ပွဲကျင်းပကိုကြံနေသေးတဲ့ဒီရက်ပိုင်းတွင်မှနောက်ထပ်မဲဆွယ်စည်းရုံးပွဲ6ပွဲလူထုနဲ့တွေ့ဆုံပွဲတွေစီစဉ်နေပါတယ်။Donald Trump ကလည်းမဲဆွယ်စည်းရုံးပွဲ၉ပွဲကျင်းပဖို့စီစဉ်နေပြီး New Hampshire မြောက် Carolina နဲ့ Florida ပြည်နယ်မှာလည်းနောက်ထပ်မဲဆွယ်ပွဲထပ်မံကျင်းပဖို့စီစဉ်နေတာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်ဒုတိယပိုင်းနာယူဝက်မှာတော့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ 23, 32 နဲ့40လို့မှနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ပါရှင် VOA မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာတွေအပြင်အမေရိကန်ဆိုရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိသလိုအမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
And I hope you will think about how you will feelthe day after the election on November the 9th
American ပြည်ထောင်စု Democratic Party သမ္မတလောင် Hillary Clinton ပြောကြားချက်ပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဦးဆုံးတော့ဒီကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်မနန္ဒာချန်ကစူးစီးတင်ပြထားပါတယ်ရှင်
အရင်ဆုံးတင်ပြပေးချင်တာကတော့ American သမ္မတရွေးကောက်ပွဲဟာမြန်မာနိုင်ငံနဲ့ဘာကြောင့်ပတ်သက်နေရသလဲဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Internet စာမျက်နှာဆောင်ပါမှာ American သမ္မတ Barack Obama ရဲ့မြန်မာနိုင်ငံပေါ်စိတ်ဝင်စားမှုတွေကိုနောက်တက်မဲ့သမ္မတကပြစ်ပယ်မလားဆက်လက်ဆွဲကင်သွားမလားဆုံးဖြတ်ပေးမယ်ရွေးကောက်ပွဲဖြစ်နေအစချီရေးသားထားပါတယ်။ American သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမဲ့ Democratic Party သမ္မတလောင်း Hillary Clinton နဲ့ Republican Party သမ္မတလောင်း Donald Trump တို့နှစ်ဦးကြားမူဝါဒနဲ့ယက်တီချက်တွေကွဲပြားသလိုနိုင်ငံခြားရေးရာမူဝါဒမှာဆိုရင်လည်းတိတိတတ်တာခြားနားမှုတွေရှိနေတာကိုစောင့်မရှင်ကထောက်ပြထားပါတယ်။ Clinton အနေနဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူစဉ်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒတွေကိုကျင့်သုံးလာခဲ့တယ်လို့အဲ့ဒီအချိန်တုန်းကအတိုက်ခံခေါင်းဆောင်ဖြစ်ရှိနေခဲ့တဲ့ဒေါ်အောင်ဆန်းစုကြည်နဲ့ရင်းနှီးမှုတွေလည်းရှိခဲ့တာပါ။ပြိုင်ဘက် Republican Party သမ္မတလောင်း Trump ကတော့မဲဆွယ်စည်းရုံးရေးကာလမှာလည်းအရှိတောင်အာရှဒေသကိုနိုင်ငံခြားရေးမူဝါဒမှာဦးစားပေးမယ်လို့မပြောဘူးပါဘူး။အခြေခံအဆောက်အုံနဲ့ဖွံ့ဖြိုးမှုတွေနှိမ့်ကျနေစေမြန်မာနိုင်ငံတိုးတက်အောင်လုပ်ရမယ့်ကိစ္စတွေဟာပြည်တွင်းရေးဆိုပေမဲ့လည်းဤပညာအကူအညီယင်းဤမြောက်နံမှုနဲ့အထောက်အပံ့တွေကိုအမေရိကန်ထံကမျှော်လင့်နိုင်တယ်လို့ဆောင်းပါရှင်ကမြင်ပါတယ်။ဒါကြောင့်လည်းရွေးကောက်ပွဲမှာကလင်တန်သာအနိုင်ရခဲ့မယ်ဆိုရင်အမေရိကန်ရဲ့နိုင်ငံခြားရေးရာမူဝါဒမြေပုံပေါ်မှာမြန်မာနိုင်ငံဟာအရေးကြီးတဲ့နေရာမှာပါဝင်လာနိုင်တဲ့အလားအလာပိုများပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့ထိတွေ့ဆက်ဆံမှုတွေဟာထိရောက်လိမ့်မယ်လို့တက်အမပြောနိုင်သေးဘူးလို့လည်းသတိပေးပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးမှာစစ်တပ်ကဩဇာလွှမ်းမိုးနေစေဖြစ်တာကြောင့်ကြိုးရမ်းလမ်းလျှောက်ရသလိုအခြေအနေမျိုးမှုနိုင်ငံခြားရေးရာမူဝါဒတွေကိုမကြာခဏသုံးသပ်နေဖို့လိုအပ်မှာပါ။မြန်မာနိုင်ငံအနေနဲ့ကတော့အတိတ်ကအာဏာရှင်စနစ်ရဲ့အမွေတွေကိုဖယ်ရှားဖို့ကြိုးပမ်းနေတာနဲ့မျှမြန်မာနိုင်ငံရဲ့အခြေအနေကိုနားလည်သဘောပေါက်တဲ့အမေရိကန်သမ္မတတဦးတက်လာတာကအကျိုးပိုများပါလိမ့်မယ်လို့လေညီကုန်းချုပ်ရေးသားထားတဲ့စောင်းမအိုတော့ thediplomat.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။အခုဆက်လက်တင်ပြပေးချင်တာကတော့သူမရှိလဲလက်ရှိအာဏာရ NLD ပါတီရည်တည်နိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်တဲ့အကြောင်းခေါင်းစဉ်နဲ့ Nikkei Asia Review မှာရေးသားထားတဲ့စောင်းမပါ။အဲ့ဒီအာမခံချက်ကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကပြောခဲ့တာဖြစ်ပြီးတော့သူ့ရဲ့ပြောကြားချက်တွေကသူမရှိမဖြစ်လိုအပ်တဲ့ပုံစံမျိုး NLD ပါတီရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းသူ့ရဲ့ချင်းကပ်ခက်ပုံနဲ့တိတိတသာကွဲလွဲမှုတစ်ခုကိုပြနေတယ်လို့ဆောင်းပါရှင်ရှိုတရိုထန်နီကရေးသားထားတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူမရှိရင် NLD ပါတီဘာဖြစ်မလဲဆိုတဲ့မေးခွန်းမျိုးမကြာခဏအမေးခံရဘူးပြီးခေါင်းဆောင်မှုကိုယူနိုင်တဲ့အရေးချင်းပြည့်မီသူ NLD မှာတယောက်မှမရှိဘူးဆိုတဲ့စကားကိုသူလက်မခံတဲ့အကြောင်းတောက်ကြနေကဂျပန် National Press Club မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဖွဲ့စည်းပုံညာသူ့ကိုသမ္မတဖြစ်ခွင့်တားမြစ်ထားတာကြောင့်သမ္မတအထက်မှာသူရှိမယ်ဆိုတဲ့စကားကိုမှနစ်ကရွေးကောက်ပွဲစည်းရုံးရေးကာလမှာဒေါအောင်ဆန်းစုကြည်အတိအလင်းပြောကြားခဲ့ဘူးတာကိုလည်းစောင့်မမှပြန်လည်ကိုးကားဖော်ပြခဲ့ပါတယ်။လက်ရှိမှာလည်းနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူထားပြီးတော့ဒီတာဝန်ကဝန်ကြီးချုပ်ယာရုနဲ့အတူတူဖြစ်တယ်လို့အစိုးရထဲမှာအရေးပါတဲ့ဆုံးဖြတ်ချက်တွေကိုလည်းသမ္မတအထက်ဒေါအောင်ဆန်းစုကြည်ကသာအဓိကချမှတ်နေတာလို့အများကယုံကြည်ထားကြတာပါ။
ဒါကြောင့် NLD ရဲ့လက်ရှိဆောင်ရွက်ချက်တွေကအနေရရှိနိုင်တယ်လို့လေးလာသုံးသပ်သူတချို့ကသတိပေးကြတယ်လို့အစိုးရထဲမှာစစ်တပ်ကအခိုင်အမာဆက်ပြီးရှိနေတာနဲ့ NLD ပါတီထဲမှာဒေါအောင်ဆန်းစုကြည်ရဲ့နေရာကိုဆက်ခံနိုင်တဲ့သူလည်းမရှိသေးတာကိုသူတို့ကပြောဆိုကြတဲ့အကြောင်းစောင်းမအိုတော့ Nikkei Asia Review မှာဖတ်ရှုနိုင်ပါတယ်ရှင်
ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂလိပ်စာလက်ရောက်ပါပြီ။ဒေါ်လာလာတန်းစီစဉ်တင်ဆက်ထားပါရရှင
်။ဒီကိမ်နဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်။စာလုံးပေါင်းက hard hard ကခက်တာ to swallow swallow ကမျိုးချတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကတော့လူတဦးအနေနဲ့လက်ခံမှုခက်ခဲတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ
hard to swallow
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ်နဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကန္တာကိုထုတ်လင်းပေးပါမယ်American သမ္မတရွေးကောက်ပွဲကြီးကျင်းပဖို့ရဲ့အနေငယ်သာလိုတော့တဲ့အချိန်မှာ Republican Party သမ္မတလောင် Donald Trump နဲ့ Democratic Party သမ္မတလောင် Hillary Clinton တို့အကြိတ်နဲ့မဲဆွယ်လှုပ်ရှားနေကြပါတယ်။ဒီရွေးကောက်ပွဲကြီးမှာမဲပေးဖို့ဆုံးဖြတ်ထားတဲ့ American နိုင်ငံသားမြန်မာအမျိုးသမီးတွေရောဘသူကိုမဲပေးဖို့ဆုံးဖြတ်ထားကြတယ်လဲဆိုတာကိုဒီသတင်းပတ်အမျိုးသမီးခန္ဓာမှာဒေါ်လာလတန်းကစူးစီးတင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
For America, this is one of those make or break elections. It really is in your hands. And I hope you will think about how you will feel the day after the election, on November the 9th. Are we going forward together or are we going to be pulled backwards?By someone who wants to bully us.
American people don't see the way. The U.S. boy ha, the Meiji, Shin Shui Ti, Chini Gu, Yau Si Ma Ba. Da Jiang, U.S. boy, Kanjima Ga, Mes Han Da Shin Wee Ye Le Te Ma, Shi Ni Ba Le. Da Jiang Le, U.S. boy, Jin Ba Api, Nau Di Ye, November, Gu Ye Ma, Be Lu Khan Za Jam Le, Su Ra Gu, Sin Za Be, Ji Na Ma Le. Adu Di Gua, Le Dwe Bi, She Gu, Shao La Ma La. Nau Mso, Bo Ja, Nang Jin Ne, Lu Ne, Le Dwe Bi,နောက်ကိုပြန်ဆုတ်မလားလို့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကဖလော်ရီဒါပြည်နယ်ဒေ့စီတီမှာအင်္ဂါနေ့ကမက်ဆွေလှုပ်ရှားစဉ်အခုလိုပြောကြားသွားတာဖြစ်ပါတယ်။အလားတူပါပဲသူပြိုင်ဘက်ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းပုံထုနေ့ကဖလော်ရီဒါမှာပဲမက်ဆွေလှုပ်ရှားစဉ်နောက်အင်္ဂါနေ့ကျင်းပမယ့်ရွေးကောက်ပွဲမှာသူအနိုင်ရဖို့ညှော်လင့်ကြောင်းမက်ဆွေရမှာထည့်သွင်းပြောကြားသွားပါတယ
်။ And now next Tuesday we will have one last glorious surprise for the pundits, the politicians and the special guests.
နောက်အင်္ဂါနေ့မှာကျွန်တော်အနေနဲ့နိုင်ငံရေးအကဲခတ်တွေနိုင်ငံရေးသမားတွေအထူးအကျိုးစီးပွားရှာဖွေသူတွေအတွက်သိက္ခာအားသင်းစရာကောင်းတဲ့လက်ဆောင်ကောင်းတစ်ခုပေးဖို့ရှိပါတယ်။အဲ့ဒါကတော့နိုင်ငံရဲ့အာဏာကိုပြည်သူတွေလက်ထက်ပြန်ရောက်စေမယ့်အချက်ပဲဖြစ်ပါတယ်။အဲ့ဒါလက်တွေ့ဖြစ်လာမှာပါ။
လို့စီမှာတော့ဒီမိုကရက်သမ္မတလောင်းကလင်တန်နဲ့ရီပပ်ဘလီကန်သမ္မတလောင်းထရမ့်တို့အနေနဲ့နိုဝင်ဘာ3ရက်ကကောက်ခံတဲ့စစ်တမ်းတွေမှာတော့အကျိနဲ့ရှင်ပြန်ရမယ်ဝစ်ကွန်ဆင်ပြည်နယ်မှာကလင်တန်က600ဂိုင်နှုန်းပင်ဆယ်ဗေးနီးယားမှာ400ဂိုင်နှုန်းအသာရနေပြီးဖလော်ရီဒါနဲ့မြောက်ကယ်ရိုလိုင်းနားတို့မှာထရမ့်နဲ့တိတ်မကွာပဲရှိနေပါတယ်ကိုလိုရာဒိုပြည်နယ်မှာတော့နှစ်ဖက်တို့တိုက်နေပြီးနယူးဟမ်ရှယ်မှာတော့ထရမ့်ကကပ်ပြီးအနိုင်ရနေတာဖြစ်ပါတယ်ခုလိုသမ္မတလောင်းနှစ်ဦးတို့အကျိနဲ့မက်ဆွေလှုပ်ရှားနေကြပြီးပ ဘယ်သူနိုင်မလဲဆိုတာကိုခမညာခဲ့နေတဲ့ဒီရွေးကောက်ပွဲကြီးမှာအမေရိကန်နိုင်ငံသားမြန်မာအမျိုးသမီးတွေကရောဘယ်သူကိုမဲပေးဖို့ဆုံးဖြတ်ထားပါသလဲ Maryland ပြည်နယ်ဟာကြိုတင်မဲပေးနိုင်တဲ့38ပြည်နယ်ထဲမှာတစ်ခုပါဝင်ဖြစ်ပါတယ်ကြိုတင်မဲပေးဖို့စီစဉ်ထားတဲ့ဒေါက်ခင်မာယီအနေနဲ့ဘယ်သူကိုမဲပေးဖို့ဆုံးဖြတ်ထားပါသလဲ
ကျမဆုံးဖြတ်ချက်ချတာတော့အခုကျမတို့ American the President Candidate နှစ်ယောက်ရှိတယ်ပေါ့နော် Mr. Trump နဲ့ Mrs. Hillary သူတို့ချင်းတို့ရှိတဲ့အခါမှာသူတို့ရဲ့ campaign တွေသူတို့ rally တွေသူတို့ရဲ့ debate တွေကိုကျမတို့နားထောင်ပါတယ်လေ့လာခဲ့ပါတယ်ကျမလည်းလေ့လာတဲ့အခါကျတော့ကျမနောက်ဆုံးမှာကျမ Hillary Miss Clinton ကိုပဲကျမပေးဖို့ဆုံးဖြတ်ပါတယ်ဘာဖို့ဆုံးဖြတ်တယ်ဆိုတော့ကျမလည်းအမျိုးသမီးတယောက်ဖြစ်ပါတယ်အမျိုးသမီးဘက်ကသူအမြင်နေတဲ့အမျိုးသမီးpresident တယောက်ဖြစ်မယ်ဆိုတော့ကျွန်မယုံကြည်တယ်။နောက်မိသားစုကလေးတွေနဲ့နောက်ကျောင်း education တက္ကသိုလ်သွားမဲ့ကလေးတွေရဲ့ education သူလုပ်ပေးမယ်ဆိုတော့ကျွန်မယုံကြည်တယ်။ဒါကြောင့်မို့သူ့ကိုကျွန်မ vote လုပ်ဖို့ကျွန်မဆုံးဖြတ်ပါတယ်။ Mr. Trump တော့အခုကျွန်မဒီဟိုဒီနေမှာနားထောင်ရတဲ့ပွဲမှာတော့သူ့ကိုကျွန်မသဘောမကျတယ်အများကြီးရှိပါတယ်။သူတတိယဖြစ်အောင်ဒီတိုင်းပြည်ကိုလူတွေကချင်တာတတိယဖြစ်အောင်လုပ်နိုင်တယ်ပေါ့နော်။ဒါမှမဟုတ်တတိယဖြစ်အောင်ဒီခုနဲ့တော့မဖြစ်သေးဘူး။သူမှနိုင်ငံရေးဟာဖြစ်လို့တော့နားနေမယ်လည်းမသိဘူးနောက်တစ်ခုမင်းကတော့အမျိုးသမီးတွေတူအရနှိမ့်တဲ့ပုံကိုတယောက်ဖြစ်နေတဲ့အတွက်ကျွန်မသူ့ကိုတော့မဲပေးဖို့ဆုံးဖြတ်ပါဦးကျွန်မဟီလရီကိုပဲပေးမှာပါ
ဟီလရီကိုမဲပေးတယ်ဆိုတာအမျိုးသမီးဖြစ်လို့လားနားမဆလို့ရှိရင်သူကနောက်တမဲ့သမ္မတဖြစ်ပေါ့နော်အရေးချင်းပြည့်မီလို့မဲပေးတာလားပေါ့နော်သူတန်နိုင်ခဲ့ရင်ပေါ့နော
်ဟုတ်ကဲ့
သူကသူအမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်ပါလေ
ကျမလေးလာတဲ့အတွက်ဟီလရီကဒီမှာအရေးချင်းပြည့်စုံတဲ့ပုံကတူဖြစ်တယ်လို့ကျမယုံကြည်တယ်သူကလှုပ်တဲ့ gain တက်ကလည်းသူမှအများကြီးရှိတော့ first lady လည်းလုပ်ခဲ့တယ်နိုင်ငံရေးနဲ့ပတ်သက်သူနိုင်ငံကြောင်းကြီးတွေဆောင်ခဲ့တယ်နောက် secretary state မှာလည်းလုပ်ခဲ့တယ်အဲ့ဒါတွေရဲ့အရေးချင်းရှိတော့သူဟာပို့ပြီးတော့တိုင်းပြည်ကို Trump နဲ့ပို့ပြီးတော့အုပ်ချုပ်ဖို့နားလည်လိမ့်မယ်ထင်လို့ကျမရွေးချယ်တာပါ
ဒါမဲ့လို့လေတစ်ဖက်မှာပေါ့နော်အခု Trump ကို Hillary Clinton ရောပေါ့နော်
အဲ့မှာ
ဝေဖန်စရာရှိလာကြတယ်နှစ်ယောက်စလုံးကလည်းအပြစ်ကင်းတဲ့လူတွေမဟုတ်ကြတဲ့အခါကျတော့ခေါင်းဆောင်မှုမှာပေါ့နော်ဘယ်လိုအလေးထားပြီးတော့ရွေးချယ်ခဲ့
ဟယ်လရီမှာလည်းအပြစ်ရှိပါတယ်ကျမတို့ကပိတ်နားမလဲပေါ့အီးမေးလ်ကိစ္စတွေဘာတွေညာတွေကျမလည်းမတီတီတော့နားမလဲပေါ့သူတို့ပြောနေကြတာပဲလေနောက်ဟိုဘက်ကထရမ့်ကြတော့လေထရမ့်အပြစ်ကတော့အများအပြင်ကတော့အဲ့သူ့ရဲ့ attitude သူ့ရဲ့ personal ကိုကျမတခုမှမကြိုက်တာတခုရှိတယ်တမနာဖြစ်မဲ့လူကဒီလိုပြောတာဆိုတာအားရရမဟုတ်သေးဘူးလို့ကျမအဲ့လိုမျိုးထင်သူရဲ့ဒီ politics ကိုတင်းတော့ကျမသိမသိဘူးနောက်မိမတွေကိုသူနှိမ်နေသူတင်းမင်းအရေးချင်းတော့ရှိတာကျမမပြောတတ်ဘူးလေဒါမှကျမကြိုက်တာတော့ Hillary ပဲပြေဖို့ဆုံးဖြတ်ပါတယ်နော် Hillary Clinton နဲ့တက်ချင်တော့ကျမတို့နိုင်ငံပို့ဒီတဲ့ပို့ပြီးတော့ကောင်းမယ်လို့ကျမထင်တယ်ပို့ပြီးကောင်းသူအကူအညီပဲပေးပေးပါပဲပေးပေးဖြစ်ပေါ့လေဒီ Trump မှာဆိုကျမတို့ဘာမှပြေအောင်ပြင်မှာတော့မဟုတ်ဘူးတဲ့ Trump မှာတော့ Hillary ကတော့ကိုယ်တိုင်ပြေမှာတော့သူရင်းကြီးတယ်ဘာမှပြေချောင်းသူတို့တည်တယ်ဒီနှစ်ကတော့အဲ့ကျမတို့စဉ်းစားပြီးကျမအခုပေးတာပါ Hillary ပဲလို့ကျမတို့ဆုံးဖြတ်ချက်ပေးပြီးတော့ပေးခဲ့မှာပ
ါ Pennsylvania ပြည်နယ်ကတော့ Swing States လို့ခေါ်တဲ့ဘယ်သူအနိုင်ရမယ်ဆိုတာကိုအပြတ်မပြောနိုင်တဲ့ပြည်နယ်ထဲမှာတခုအပါအဝင်ဖြစ်ပါတယ်ပြည်နယ်မှာနေထိုင်သူဒေါ်ဖြူဖြူကရောဘယ်သူကိုမဲပေးဖို့ဆုံးဖြတ်ထားပါသလဲ
ဒီမှာနေနေရတော့လေငကိုရဲကလည်းဒီမိုကရက်တစ်ဟိုဝဲမဲပေးမယ်ဆိုပြီးမှတ်ပုံတင်ထားတယ်လေ register democrat ဖြစ်တဲ့အတွက်ကြောင့်ကျွန်မဒီအခုလာမယ့် November 8ကိုတော့ကျွန်မ Hillary Clinton ကိုပေးဖို့ရွေးထားပါတယ်ကျွန်တော်ကတော့ Hillary Clinton ရဲ့ policy တွေကဘာတွေလဲဆိုတော့ကျွန်မတို့ကသိနေတယ် Donald Trump ဟာပြည်ပြင်းပြင်းမသိတဲ့အတွက်ကြောင့်နော်အဲ့ဒါကြောင့်ကျွန်မ Donald Trump တော့ပေးဖို့စိတ်ထဲမှာမရှိဘူး Hillary Clinton တော့ပေးဖို့ပဲစိတ်ရှိတယ်သူကဒီနော်တရားထက်မြက်တဲ့နိုင်ငံရေးကိစ္စတွေမှာလည်းသူကဟိုအင်းနေရကွာကျောင်းသူဘဝတွေကနော်သူအိမ်တော်ကြဂဗနာကရောနော်နောက်ပြီးဆုံးသူသမရကရောနောက်ပြီးဆုံးသူကိုရိုင်းစီနီတာဖြစ်တယ်နောက်ပြီးဆုံးသူနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အထိသူကတကယ်လည်းတော်လည်းတော်တယ်ရင်းတော့ကသူနဲ့ရှင်အချိန်နဲ့ရှင်ပြန်ခဲ့တဲ့သမရဟိုဘာမှကိုရိုင်းပြောတယ်အရန်ကိုသေးစိတ်တည်တယ်ဘာတိဆမ်ဆိုသေးစိတ်တည်တယ် policy သေးစိတ်တည်တယ်သူအချိန်နဲ့ကိုအနိုင်ယူရတယ်သူနဲ့နိုင်မှုတကောအချိန်နဲ့လွတ်ခဲ့ရတယ်ဆိုဖြစ်တော့ကျမတို့ကဘာအမြင်လဲဆိုတော့လေသူ့ကိုလူတွေက attack လုပ်တာတွေကအခုမှမဟုတ်ဘူးနှစ်20လောက်ကိုရှိပြီနောက်ပြီးသူကလည်းလူပဲလေမမတော့ရှိနေမသေးတော့စီးနော်သူလည်းလူဟာလူပဲပေါ့နော်သူကိုယ်တိုင်လည်းမှားခဲ့တာတွေသူရှိခဲ့တယ်ဒါပေမဲ့သူကမှားခဲ့တာလုတ်ခဲ့တာမှားသူပြောတဲ့ဒီ email ကိစ္စတွေမလုတ်တင်မှုဘာညာသူမှားတယ်နောက်ဆိုရင်ဒါမျိုးမလုတ်ဖို့သူစဉ်းနေမှာဒါပေမဲ့ဒါတွေပဲထပ်ထပ်ပြီးပြောနော်ကျမကအခုနောက်ထပ် email ကိုသူကပြောနေမှာကျမတို့ကကြည့်နေဘာတွေလဲအမေရိကန်နိုင်ငံရဲ့လုံခြုံရေးအတွက်ဘာညာထိခိုက်တာရှိတယ်သ တခုဘူးပေါ့နော်ဆွဲချက်ကြီးတင်ပြီးခါတဲ့ဒေါ်နယ်ထရန့်ပြောသူခုံညွန်းတင်ပြီးတော့တရားခံတရားလို့တင်ပြီးလုံနိုင်အောင်ဘာရင်းများရှိတယ်အခုတက်တည်းလည်းမပြနိုင်ဘူးမပြနိုင်တော့ကျမတို့အနေနဲ့ဒါတော့လေသူတို့ပြောနေကြအောက်တိုဘာမှာလာတဲ့ surprise တမျိုးပဲခံယူတယ်လေအဲ့တော့ကျမတို့ကဒါလည်းအခုစစ်တမ်းတွေကောက်တယ်ကျမတို့အိမ်မှာတယ်လီဖုန်းတွေပါလေလာတယ်ဒီ email လောက်ဖြစ်ပြီးတဲ့နောက်ပိုင်းမှာသူ့ကိုထောက်ခံတဲ့ဟာတွေရော့သွားလားပါလားဆိုတော့ကျမပြန်ကြည့်လိုက်တဲ့အခါကျမတို့ Pennsylvania မှာတိတ်မရော့ဘူးရော့လည်းမရော့ဘူး still သူ့ကိုလေထောက်ခံတော့မယ်လေ
Good Lord Hillary Clinton ကလေရွေးကောက်ပွဲနီးလာတဲ့နေ့အတူအပြတ်လိုက်ပြီးတော့မဲဆွဲလှုပ်ရှားနေတာဗောနော်သူမဲဆွဲလှုပ်ရှားတဲ့နေရာမှာလည်းသူပြောခဲ့တဲ့မိကုန်းနေလည်းတော့ဖြူဖြူကြားလိုက်မှာပါအဲ့ဒီသူပြောတဲ့အချက်ဒီမှာဗောနော်ဘေဟာလေးကိုအမှတ်တရဗောနော်အကြိုက်ဆုံးဖြစ်ပါတယ်နည်းနည်းကိုကလို့ရမှာရှင
်သူကပြောလဲဆိုရင် prepare ဖြစ်ရမယ်ကျမအဲ့ဒါသူတိတ်တဖို့ကြသမရလောင်းနေနဲ့เนาะကိုကဝင်းရှင်းပြိုင်မယ်ဆိုရင်ကိုကเนาะကျုပ်တင်ပြဆင်မှုတွေအများကြီးရှိထားရမယ်။ non deal policy နဲ့ပတ်သက်လေကိုယ့်ရဲ့ဥစ္စာတွေလေကိုတင်ပြတန်ရမယ်။ဖြစ်နိုင်ခြေရှိတဲ့ဟာတွေပဲသူပြောတယ်။အဲ့ဒါလေးကျမသဘောကျတယ်နော်။ဒီကလေးတွေနဲ့ပတ်သက်တာတွေလူငယ်တွေနဲ့ပတ်သက်တာတွေနော်ကျမကြီးနဲ့ပတ်သက်တာတွေအဲ့သူပြောတာတွေကျမအဲ့ဒါအရင်သဘောကျတယ
်။လာမယ့်အင်္ဂါနေ့ November 10ရက်နေ့မဲယုံတွေပိတ်ပြီးမှာတော့ American သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတရွေးကောက်တင်မြောက်ခံရမလား။မြို့မီတွေကိုတချိန်ကနှိမ်ချပြောဆိုခဲ့တဲ့ဂရီဂျွယ်တတိကြီးဒေါ်နယ်ထရန့်ပဲသမ္မတဖြစ်လာမလားဆိုတာကတော့အမေရိကန်နိုင်ငံသားတွေတမကဒီကဘာလုံးကစောင့်ကြည့်နေတဲ့ရလဒ်တစ်ခုဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့မြို့မီကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
ထလလတန်စီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့သိပ္ပံနဲ့ဉာဏ်အစီအစဉ်လှက်ပါဒေါက်ခင်မြို့သက်စူးစီးတင်ပြထားပါရဲ့ရှင
်။တက်တော့ပြုံးနှိမ့်မှုအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်တက်တော့တွေပြန်လည်ရှင်သန်လာဖို့ရေရှည်ခံအောင်ဘာတွေလုပ်ဖို့လိုလဲဆိုတာကိုတက်တော့ပညာရှင်ဦးဝင်းမော်ကပြောပြပေးမှာပါ။တော်ဌာနအနေနဲ့ရေရှိခံမဲ့တက်တော်စီမံခန့်ခွဲရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတယ်လို့သိရပါတယ်ဆိုတော့အဲ့ဒီလှုပ်ဆောင်နေတဲ့အချက်ကလေးတွေနည်းနည်းရှင်းပြပေးပါဦးမယ်ဘာတွေပါလဲဟိုရေရှိခံအောင်ဘယ်လိုလုပ်ရမလဲဆိုတာပြောပြပေးပ
ါ Sustainable Forest Management လို့ခေါ်တဲ့1000တည်တဲ့စီမံတက်တော်စီမံခန့်ခွဲမှုမှာအဓိကအရေးကြီးဆုံးအချက်အကြမ်းအဖြစ်၅ချက်ရှိပါတယ်နံပါတ်၁ကဥပဒေပြုတဲ့အချက်အဲ့ဒီဥပဒေကိုရေးဆွဲပြီးလို့ရှိရင်လည်းဒီဥပဒေကိုလိုက်နာဖို့ဘလို့စီကဥပဒေတွေနဲ့ဘလို့နီလာဥပဒေတွေနဲ့ဘလို့လိုက်နာမလဲဆိုတာရယ်ဥပဒေနဲ့ဖွဲ့စည်းထားတဲ့ကျိုးဝိုင်းတွေဘလို့တည်တတ်အောင်လုပ်ရမလဲဆိုတာရယ်တတော်တွေကိုစောင့်ရှောက်တဲ့ဖွဲ့စည်းတွေဥမာတတော်ဦးစီးဌာနလိုဟာမျိုးတွေကသူ့မှာဘလို့မူဟာရတွေရှိမယ်ဆိုတာ legal and policy framework ပေါ့လေအဲ့ဒီလိုဟာနံပါတ်၁အချက်လိုပါတယ်နံပါတ်၄ချက်ကတက်တော်တွေကိုစီမံအုပ်ချုပ်တဲ့ plan ဘယ်လိုဆွဲမလဲတနစ်ကိုတစ်ဘလောက်ထုတ်မလဲတက်တော်တွေကိုတရားမဝင်ခုလဲကြည့်ရနေဘယ်လိုကာဝယ်မလဲဒါနံပါတ်၄ချက်ပေါ့အဲဒီတက်တော်တွေကိုကာဝယ်ဖို့နံပါတ်၃ချက်အနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ environment တက်တော်တွေပစ္စည်းတွေမကာဝယ်နေဒီသဘာဝပတ်ဝန်းကျင်ကိုလည်းဘယ်လိုထိန်းမလဲပေါ့သဘာဝပတ်ဝန်းကျင်ကိုထိန်းတဲ့အခါမှာရေကိုထိန်းမလားမြေကိုထိန်းမလားတိုးထဲမှာနေထိုင်တဲ့ကာရက်တရိတ်ဆန်တွေကိုထိန်းဖို့လည်းကျွန်တော်တို့ကစဉ်းစားရပါမယ်အဲဒီသဘာဝပတ်ဝန်းကျင်တွေကိုထိန်းထိန်းစောင့်ရှောက်ဖို့ဆိုတာမှာenvironmental impact assessment လို့ခေါ်တဲ့ဘာလို့ပါဝင်နေတယ်ဘလောက်ထိခိုက်ပျက်စီးသွားလဲဆိုတာကိုလည်းကျွန်တော်တို့ကဆောင်ရွက်ပေးရပါမယ်နောက်တစ်ချက်ကထဲမှာနေထိုင်နေတဲ့ဒီအကောင်တွေတိရစ္ဆာန်တွေကိုကာကွယ်ပေးရမယ်နောက်တစ်ခုကဒီတိရစ္ဆာန်တွေအကောင်တွေနဲ့ဒီကောတွေနဲ့ပြန်လည်ဆက်နွယ်နေတဲ့ gear ပြားစနစ် ecosystem ကိုလည်းမပျက်စီးသွားအောင်ထိန်းသိမ်းပေးရပါမယ်အခုချိန်မှာတိုးတက်လာတဲ့ကျွန်တော်တို့နိုင်ငံအနေထားနဲ့ဆိုလို့ရှိရင်ဒီဘာဝပါဝင်ခြင်းကိုအင်တာပျက်စီးနိုင်တဲ့ chemical တွေပေါ့လေဒါဓာတုပစ္စည်းတွေတုံးဆွဲတဲ့ဟာကိုလည်းစနစ်တကျဖြစ်အောင်အဥတွေနဲ့ထိန်းသိမ်းပေးဖို့လိုပါတယ်အဲ့ဒီနေရာမှာ waste management ကိုလည်းဆက်ယူနေရတဲ့စုံပြပစ္စည်းတွေကိုလည်းအရေးကြီးကိစ္စအနေနဲ့စဉ်းစားဖို့လိုပါတယ်။ protecting the environment ကိုသဘောပေါက်ခြင်းကိုထိန်းသိမ်းရမယ်ဆိုတာတွေထဲမှာအဲ့ဒီဟာတွေအများကြီးပါနေပါတယ်။နောက်တစ်ခုက well-being of people ပေါ့လေ data ဆိုင်ရာပြည်သူလူထုကိုဘယ်လိုလုပ်ပေးနိုင်မလဲသူတို့အတွက်လိုအပ်ချက်တွေကိုဘယ်လိုဖြည့်ဆည်းပေးနိုင်မလဲဒါတွေကိုလည်းကျွန်တော်တို့ကစဉ်းစားပေးဖို့လိုတယ်အဲ့ဒါကိုတော့ကျွန်တော်တို့ကဒီ social impact assessment ပေါ့ဒီလူမှုဘိုင်းဆိုင်ရာကိစ္စတွေမှာဘယ်လောက်ထိခိုက်သွားတယ်ဥပမာဆိုတော့ကျွန်တော်တို့ဒီကျိုးဝိုက်ထဲမှာတောထဲမှာတတ်ထုထုတ်တယ်ဟိုမှာပြစ်ထုတ်တယ်ဆိုရင်ဒီဒေသလူတွေအတွက်ကိုသူတို့ local natural resources ကိုထုတ်သွားတဲ့အခါမှာသူတို့အနေနဲ့ဘယ်လိုထိခိုက်လဲဆိုတော့စဉ်းစားပေးဖို့လိုပါတယ်အဲ့ဒါနံပါတ်၄ချက်ပေါ့လေ နံပါတ်5ချက်အနေနဲ့ပြောမယ်ဆိုတော့တက်တော်ဦးစီးဌာနလိုအမျိုးအားဥပမာစိုက်ခင်းနေပြန်စိုက်ပေးမလားဘလို့စိုက်ခင်းနေစိုက်ပေးမလဲကြီးအိုက်တော့ရဲ့မြေစီလွားဘလို့ထိမ့်သိမ့်မလဲရေအိုဘလို့ထိမ့်သိမ့်မလဲဘလို့ပို့မွားအန်ဒီအေဒီဘလို့ကြမလဲဒါတွေတက်တော့ဟိုက extra consideration for လေအပေါ်နေနဲ့စဉ်းစားရမှာပေါ့အဲ့တော့အချက်5ချက်မှာပြန်ပြောမယ်ဆိုရင်နံပါတ်1ကဥရီနံပါတ်2ကတက်တော်တွေကိုထိမ့်သိမ့်ကာဝယ်မယ်တက်တော်တွေပစ္စည်းကိုကာဝယ်စောင့်ရှောက်မယ်နံပါတ်3ကတဘာဝပါဝင်ခြင်းကိုကာကွယ်မယ်။နံပါတ်၄ချက်ကဒေသမှာနေတဲ့ပြည်သူလူထုကိုသူတို့လိုအပ်ချက်တွေကိုဘယ်လိုဖြည့်ဆည်းပေးမလဲ။နံပါတ်၅ချက်ကဒီတော်တွေမြန်မြန်ပြန်ဖြစ်လာအောင်ဘယ်လိုလုပ်ပေးမလဲ။အဲ့အရာတွေကိုကျွန်တော်စဉ်းစားပြီးလုပ်ပေးဖို့လိုပါတယ်
။တတော်တတော်ကိုရေရှည်တောင်းနိုင်အောင်လို့ဒီအချက်တွေကိုအကုန်လုံးဘက်ဆောင်ကနေပြီးတော့ပြည့်စုံအောင်စဉ်းစားပြီးလုပ်အောင်မှာပေါ့နော်။
မမရေဒီယိုကူလက်ရှိနေတဲ့တရားမဝင်တော်တဲ့ပစ္စည်းတွေကိုဌာနစီတာတွေမမကြီးမအများကြီးမြင်တွေ့နေရပါတယ်ဒါတကူတည်းနဲ့ကျွန်တော်တို့ sustainable forest management လို့ပြောလို့မရပါဘူးတခြားချက်တွေကတခြားအများကြီးစဉ်းစားပြုလို့လိုပါတယ်ထောင်စင်ဒီကနေမဲ့တစ်တော်စီမံကိုချုပ်မှုမှာတစ်တော်တဲ့ပစ္စည်းတရားမဝင်တော်တဲ့ပစ္စည်းကိုဖမ်းနေဆိုတာတဲ့အချက်ချက်တော့ပါဝင်ပေမဲ့ဒါတကယ်အကုန်လုံးအားလုံးပြည့်ပြည့်စုံမှလာရင်ဒါထောင်စင်တည်တန့်စီမှာဖြစ်ပါတယ
်တတော်တော်ရေရှည်တည်တန့်ခိုင်မြအောင်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်နိုင်အောင်လည်းသူတို့လုပ်ရတယ်ပေါ့နော်ဆိုတော့အဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်အောင်လုပ်တာနဲ့ပတ်သက်ပြီးတော့ဘလောက်လိုလဲဆိုတော့ပြောပြပေးပါဦ
းထောင်စင်တည်တန့်စီနိုင်မယ်တတော်စီမှာအထုံးမှုမှာနံပါတ်1ကဒီတတော်ရဲ့ပစ္စည်းတွေကိုကာကွယ်ဖို့တတော်တွေကိုမပျက်စီးအောင်လို့နံပါတ်2ကကျွန်တော်တို့ပတ်ဝန်းကျင်ထိမ့်သိမ့်မှုနံပါတ်3ကဒီဒေသဆိုင်ရာလူတွေရဲ့လိုအပ်ချက်တွေကိုပံ့ပိုးပေးဖို့ဆိုပြီးအချက်3ချက်ရှိပါတယ်။အဲဒီ3ချက်ထဲမှာဒီခုနတဘာဝပတ်ဝန်းကျင်ကိုထိမ့်သိမ့်မှုဆိုတဲ့အချက်ကတော်တော်လေးအရေးကြီးပါတယ်။ဒီဟာနဲ့ပတ်သက်လို့ရသောပြင်ဆက်ဆက်ရာဌာနဆက်ရာတွေပိုင်းနဲ့လှည့်လည်ရှုလည်ရှိပါတယ်။တကယ်တော့တဘာဝပတ်ဝန်းကျင်ကိုထိခိုက်သွားတယ်ဆိုတာဟိုချက်ချင်းကြောင်းလဲသွားတဲ့ကိစ္စမျိုးမဟုတ်ဘူး။သူကနှစ်တေကြာပြီးမှယုံရင်ပျက်စီးသွားခဲ့တာပါ။ဥပမာမြေကြီးကတိုက်စားသွားမယ်ဆိုရင်ဒီမြေကြီးကတိုက်စားသွားတဲ့ခါဒီနေချင်းညာချင်းဖြစ်သွားတဲ့ကိစ္စမျိုးပေါ့။ तू ကအနည်းနဲ့ခြီးပြီးကြာပြီးတော့ဖြစ်လာရပါ။တကယ်တမ်းဖြစ်လာခဲ့ပြီဆိုရင်လည်းဒါကိုပြန်ပြီးကုစားဖို့ဆိုတာလည်းနှစ်ပေါင်းများစွာကြာတဲ့တဲ့သဘောပါ။ဥပမာမြေကြီးကတလက်မရေတိုက်စားသွားခဲ့လို့ရှိရင်အဲ့ဒီမြေကြီးကတလက်မပြန်ဖြစ်ဖို့ဆိုတာနှစ်ပေါင်း50 100ကြာနိုင်အောင်ကျွန်တော်ပြန်ပြီးထိန်းသိမ်းဆောင်ရွက်မှသာလဲဒီမြေကြီးကတလက်မပြန်ဖြစ်လာနိုင်ပါတယ
်။ရေရှည်တည်တဲ့နိုင်မဲ့တက်တော်ဖြစ်ဖို့အတွက်ဆိုရင်ဒေတာကန်ရဲ့လိုအပ်ချက်ကိုကဖြည့်ဆည်းပေးရမယ်ဆိုတော့အချက်ဒီသရုပ်ထအချက်ပေါ့နော်ဒီအချက်နဲ့ပတ်သက်ပြီးတော့ဟိုဥပမာလေးပေးပြီးပြောပြပေးပါဘာတွေလုတ်ခဲ့တယ်ဆိုတာလေ
အဲအင်းလေးကန်နေဟိုစီဝင်တဲ့ဒီရေပေါ့လေအဲရေဝေလဲဧရိယာပေါ့ရေဝေလဲဒေတာလို့ခေါ်တာပေါ့ဟို water catchment area ပေါ့အဲ့ဒီ area တွေကိုကျွန်တော်တို့ထိမ့်သိမ်းဆောက်ရှောက်ဖို့လိုအပ်တဲ့ဟာတွေနဲ့ပတ်သက်လို့စီမံကိန်းတွေမှာကျွန်တော်တာဝန်ယူခဲ့ဘူးပါတယ်ဒီအဲ့ဒီမှာဒေတာအမှန်နေတဲ့လူတွေကကျူးကျော်တောင်းရခုတ်တဲ့လူတွေတော်တော်များပါတယ်ဒီတောင်းတွေပေါ်မှာ300ခုပဲခုတ်ထားတဲ့တောင်းအားလို့6လမ်းပဲပြီးရင်မိဆို့မယ်ပြီးရင်အဲ့ဒီတောတွေကိုသူတို့စဘာဆိုင်မယ်သူတို့တောင်းအားဆိုင်မယ်ပေါ့လေသူတို့ရဲ့တကယ် main ဝိုင်းရအဲ့ဒါပဲလုပ်ကြပါတယ်အဲ့လိုလူတွေကိုဒါမလုပ်အောင်သူတို့မှာခြားလို့ဆရာဘာမှမရှိတော့ဘူးအဲ့တော့ဒီမှာနေနေသူတို့ဒီပါမန်နဲ့ဂါဒန်ပေါ့အများအားဒီရှိနေမဲ့ဥယျင်ခြံပေါ့ကျွန်တော်တို့တည်ဆောက်ဖို့ဆိုပြီးစီမံကိန်းကနေပြီးတော့တနေရာထဲမှာပဲတတ်တတ်မတ်မတ်နေဖို့ဒီလိုထူးထောက်တောင်းတာတွေဆက်မလုပ်ဖို့ကျွန်တော်တို့ကဒါတွေကိုဥတည်ပြီးတော့လုပ်ခဲ့ပါတယ်ဒီတာမျိုးပေါ့ဒီပတ်စံရနိုင်မဲ့ပြမျိုးပံ့ပိုးပေးပါတယ်ဥပမာဆိုရင်ကော်ဖီပင်စိုက်ချိုင်းမယ်ဆိုရင်ဒီကော်ဖီပင်တွေကျွန်တော်အလကားဝင်းစားပေးတယ်ဘောပေါ်အရေးရပင်ဆိုရင်ဒီတာမျိုးတနက်ဖက်ပင်ပေါ့လေကျွန်တော်ဝင်းစားပေးတယ်နောက်တစ်ခါကျွန်တော်တို့တခြားဟာဆိုရင်မတင်ရင်းဆိုင်မယ်ထုတ်ပပင်ဆိုင်မယ်ဒါရီကကျွန်တော်တို့အဲ့လိုမျိုးတွေအပင်မျိုးပင်တွေကိုကျွန်တော်တို့ကပံ့ပိုးပေးပြီးတော့ဥယျာဉ်ခြံဖြစ်အောင်လုပ်ပြလိုက်ပါတယ
်တတော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံးကြအောင်နော်ဒေါခင်မြတ်သက်စုစည်းတင်ပြခဲ့တဲ့သိပ္ပံတဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ဒေါ်ရရှင်များခင်ဗျာ။အလက်ပိုမြို့မှာလူသားချင်းစာနာမှုအထောက်အကူပေးရင်းနဲ့လူခွင့်ရေးဆိုင်ရာအခြေအနေဟာကြောက်မက်ပွေကောင်းလောက်အောင်ဆိုးရွားနေပါလေ။ဆီးရီးယားနိုင်ငံအတွင်းကလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးဟာဒုတိယကမ္ဘာစစ်ကြီးဖြစ်ပွားပြီးတဲ့နောက်ပိုင်းအကြီးမားအကျယ်ပြန့်ဆုံးတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါလေ။အမေရိကန်ပြည်ထောင်စုရဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ကုလသမဂ္ဂယုံဒုတိယကိုယ်စားလှယ်တီယိုဒိုအော်လက်ဂျီရာကလည်းအဲ့ဒီမှာဖြစ်ပွားနေတဲ့လူမဆန်တဲ့ရက်စက်ရုံမှမှုအချက်လက်တွေကကျွန်ုပ်တို့ကိုဆက်ပြီးတော့ခြောက်လန့်နေစေဖြစ်တယ်လို့ပြောပါတယ်။လူပေါင်း 2,500 ဟာ အလက်ပိုမျိုးရဲ့အရှိတ်အချမ်းမှာပိတ်မိနေစေဖြစ်ပါတယ်။မကြာသေးခင်ကပြုလုပ်ခဲ့တဲ့ရုရှားနဲ့ဆီးရီးယားစစ်တပ်တို့ရဲ့တိုက်ခိုက်မှုအတွင်းလူပေါင်း400တေဆုံးခဲ့ပြီးတော့အဲ့ဒီထဲမှာကလေးတွေက100လောက်ပါဝင်ခဲ့ပါတယ်။ဈေးတွေ၊မုံဆိုင်တွေ၊ကျောင်းတွေ၊ဗလီဖျားဝတ်ပြုကျောင်းတွေ၊ရေပေးဝေတဲ့နေရာတွေစေယုံတွေကိုပါပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဒဏ်ရာရရှိသူတွေထောင်ထဲချီးပြီးတော့ရှိပြီးဒီလူတွေဟာစေဝါကူတတ်မှုမခံကြရပါဘူး။လူတွေဟာအစာရေးစားငတ်ပြတ်နေကြသလိုမတန့်ရှင်းတဲ့ရေတွေကိုတောက်တုံးနေကြရပါတယ်။လက်တဆုပ်သားလောက်ရှိတဲ့ဆရာဝန်တွေနဲ့အလက်ပိုမြို့မှာကြံ့ရှိနေစေကူညီစောင့်ရှောက်သူတချို့ဟာတိုက်ခိုက်မှုတွေခံနေကြရသည့်တိုင်အသက်ကယ်ဆယ်ရေးလုပ်ငန်းတွေကိုမမောနိုင်မပန်းနိုင်ဆက်လက်လှုပ်ဆောင်နေကြရပါတယ်။လက်ကျန်ဆေးုံနေဟာဆိုရင်လေလူနာတွေပြည့်သိနေပါတယ်တေလူမျိုးဘာဒဏ်ရရှိထားသူတွေကိုတေဆုံးသူတွေထဲတဲ့အိတ်ဒီထဲမှာထည့်ပြီးတော့လမ်းပေါ်မှာချထားပြီးပုံမှုမြင်မြန်ဆန်းဆန်းကုသမှဖြစ်မဲ့သူတွေကိုကုသပေးဖို့အတွက်အကာရန်နေဖြစ်ထားနေကြပါတယ်ရုရှားနဲ့အာဆတ်အစိုးရရဲ့လေကြောင်းကနေတက်ခဲမှုတွေကြောင့်အကြီးအကျယ်ထိခိုက်ပျက်စီးမှုတွေဖြစ်ကြရသလိုအခုလက်ရှိကြုံတွေ့နေရတဲ့ဒုက္ခတွေကိုဖန်တီးနေသူတွေပဲဖြစ်တယ်လို့အော်လီဂျီရာကပြောပါတယ်အလေးနဲ့ပြောရမယ်ဆိုရင်အကြမ်းဖက်မှုတွေအစ်စ်မှန်အဆုံးသတ်စေဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ဖို့ရာပြစ်ခတ်မှုတွေရပ်တန့်မပေးဘဲလုံးဝမဖြစ်နိုင်ပါဘူးရုရှားနဲ့အာဆတ်အစိုးရတပ်တွေရဲ့စင်ကြေးပေးမှုတွေကလည်းများနေပါပြီ။ဘာကြောင့်သူတို့တွေဟာဆေးရုံနေကျန်းမာရေးဆောင်ရွက်မှုနဲ့တက်ဆိုင်တဲ့အဆောက်အဦတွေကိုပြစ်ခတ်တိုက်ခိုက်နေကြရသလဲ။ဘာကြောင့်များအမျိုးသမီးတွေနဲ့ကလေးတွေကိုပြစ်မှတ်ထားနေရတာပါလဲ။ဒီလောက်ရတဲ့ဟာအလက်ပုံမြို့မှာထိတ်တန့်စရာကောင်းပါတယ်လို့သူကပြောပါတယ်။တင်းတင်းလျှောက်ပတ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့နဲ့ကျူးလွန်သူတွေကိုတာဝန်ခံမှုရှိရှိနဲ့အေးအေးယူပေးဖို့မေတ္တာရက်ခံပါတယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းအကြမ်းဖက်မှုတွေနဲ့ဖိနှိပ်ညှဉ်းပန်းမှုတွေကိုချက်ချင်းရပ်တန့်ပေးဖို့ထပ်မံတောင်းဆိုပါတယ်။ဒါရင်သာမကဆီးရီးယားနိုင်ငံသားတွေအပေါ်အာဆတ်အစိုးရကနေရာအနှံ့အပြားမှာကန့်ကွက်အောင်ရက်စက်မှုတွေကိုတစွတ်ထိုးကျူးလွန်လှုပ်ဆောင်နေသူတွေအနေနဲ့တာဝန်ခံမှုရှိဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင် VOA မြန်မာပိုင်းစနေနေ့မနေ့အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ကျမတို့စနေနေ့ညနေခင်းထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ညနေ6:00ခွဲနဲ့9:00အထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမနန္ဒာချမ်းကကြေညာပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကြိတ်နဲ့မဲဆွယ်စည်းရုံးမှုတွေနောက်ဆုံးသတင်းပတ်ထည်ရောက်လာချိန်မှာပဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့သမ္မတလောင်းတွေဖြစ်ကြတဲ့ဟီလာရီကလင်တန်နဲ့ဒေါ်နယ်ထရန့်တို့ဟာအဓိကရှင်ပြန်ရမယ့်ပြည်နယ်တွေမှာအပြန်အလှန်သွားရောက်စည်းရုံးခဲ့ကြပါတယ်။ဆန္ဒမဲပေးဖို့လားလာရှိသူတွေရဲ့သဘောထားကိုတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူရမှာအနည်းငယ်အသာစီးရနေတဲ့ကလင်တန်ကတော့ပန်ဆယ်ဗေးနီးယားပြည်နယ်မှာတောက်ကြနေကထောက်ခံသူတွေကိုမိန့်ခွန်းပြောကြားတဲ့အချိန်ပြိုင်ဘက်ဖြစ်တဲ့ထရန့်ရဲ့တစ်ဖက်သားကိုဆော့ကားတတ်တဲ့အကျင့်ဟာသမရလောင်းအဖြစ်မဲဆွယ်ပွဲတွေမတိုင်ခင်ကတည်းကရှိနေခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ကလင်တန်ဟာတောက်ကြနေမှာပဲမီရှိဂန်နဲ့အိုဟိုင်းယိုပြည်နယ်တွေကိုစီယုံရခီးထွက်ခဲ့ပြီးဒီခီးစဉ်တွေမှာနာမည်ကျော် hip hop အနုပညာရှင် JC နဲ့သူ့ရဲ့ဇနီးပြင်ဂီတအကျော်မော်ဘီယွန်းစေတို့လည်းပါဝင်ခဲ့ကြပါတယ်။ထရန့်ကတော့ရွေးကောက်ပွဲတွေမှာထောက်ခံမှုအပြောင်းလဲရှိတတ်တဲ့ပြည်နယ်တွေဖြစ်တဲ့ New Hampshire, Ohio နဲ့ Pennsylvania ပြည်နယ်တို့ကိုတောက်ကြနေရစီယုံရခီးထွက်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အယ်ကိုက်ဒါအကြမ်းဖက်အဖွဲ့ကတိုက်ခိုက်မှုတွေလှုပ်လာနိုင်တယ်ဆိုတဲ့ခြိမ်းခြောက်မှုတွေရခဲ့တာမို့ဒါဟာဖြစ်နိုင်ခြေရှိမရှိအမေရိကန်ပြည်ထောင်စုနဲ့ပြည်내အရာရှိတွေစစ်ဆေးနေကြပါတယ်။ခြိမ်းခြောက်မှုတွေဟာခိုင်လုံမှုရှိမရှိသိရဖို့ FBI ထောက်လှမ်းရေးအဖွဲ့ရဲ့ပူးတွဲအကြမ်းဖက်နှိမ်နင်းရေးတပ်ဖွဲ့နဲ့သူတို့ရဲ့ထောက်လှမ်းရေးအဖွဲ့တွေပူးတွဲလှုပ်ဆောင်နေတယ်လို့နယူးယောက်မြို့ကရဲတွေကတောက်ကြနေမှာပြောပါတယ်ရရှိတဲ့သတင်းတွေဟာတိကျမှုမရှိပေမဲ့နယူးယောက်မြို့တော်နဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းမှန်သမျှကိုဂရုတစိုက်စစ်ဆေးနေကြောင်းနယူးယောက်မြို့တော်ဝန်ကပြောဆိုခဲ့ပါတယ်အမေရိကန်ဦးဆောင်တဲ့လေကြောင်းအကူနဲ့ IS စစ်သွေးကြွတွေရဲ့အမာခံတဲ့မြေတဲကိုဆက်လက်ထိုးစစ်ဆင်နေတာနဲ့အမျှမူဆိုးမြို့ရှေ့ပိုင်းမှာစစ်သွေးကြွတွေနဲ့အီရတ်အထူးတပ်ဖွဲ့တွေကြားတောက်ကြနေကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်
သတင်းအချင်းချုပ်ကိုမှန်းနနာချမ်းကျင်ညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကနန်ထွေးကြီးဖြစ်ပြီးအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်စနေနေ့မနေ့ VOA မြန်မာပိုင်းအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.